Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ2ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 2425 3250နဲ့ line meter 190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုမအီတန်စင်နဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားကိုအပြင်းထန်ဆုံးတံခါးပိတ်ဆို့မှုတွေနဲ့ဖိအားတွေပေးပြီးတော့သွေးနွေးပွဲသကဝိုင်းကိုပြန်ရောက်အောင်လုပ်ဖို့အမေရိကန်နဲ့တောင်ကိုရီးယားကောင်းဆောင်တွေသဘောတူခဲ့ကြပါတယ်။ဟာဗီမုန်တိုင်းသင့်ပြည်နယ်တွေအတွက်ရမုံငွေ10ဘီလီယံချထားဖို့သမ္မတထရမ့်ကလွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။ကင်ညာတရားရုံးချုပ်ကရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပြီးတဲ့နောက်နိုင်ငံရဲ့တရားရေးစနစ်ကိုပြင်ဆင်ဖို့စဉ်းစားသွားမယ်လို့ကင်ညာသမ္မတကင်ညာတက်ကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်။နောက်ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါရဗျာ
။ကောင်းပါပြီရှင်။နောက်ဆုံးရသတင်းတွေပြီးမှာတော့ဒီ Harvey Hurricane မုန်တိုင်းတန်ခံခဲ့ရတဲ့ American ပြည်ထောင်စု Houston မြို့နောက်ဆက်တွဲကျန်းမာရေးပြဿနာအကြောင်းနဲ့အတူနှားဆင်ရမှာက
မော်ဒီဘေးပါတီခေါင်းဆောင်တွေနဲ့အခုနိုင်ငံတော်တာဝန်ခံလူတွေတွေ့ကြတဲ့ကိစ္စကိုတော့ကျွန်တော်အထူးသာအကျိုးဆိုရယ်ဝန်လဲဝန်တာပါတယ်ခေါင်းဆောင်တွေကြားမှာအပြေလည်ညှိနှိုင်းမှုတွေပိုပြီးတိုးတက်လာတာနဲ့အမျှအချိန်ငင်းငင်းဖြစ်စဉ်ကလည်း
ပြည်ထောင်စုငင်းငင်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ရဲ့အတွင်းရေးမှုအဖွဲ့ဝင်ခွန်မြတ်ထုံပြောသွားတာပါအပြေဆုံးကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါပြင်မြန်မာတခွင့်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မှအီတင်စင်တို့ပြောပြပေးပါလိမ့်မယ်ရှင်
မြောက်ကိုရီးယားနိုင်ငံကိုအပြင်းထန်ဆုံးတံခါးပိတ်ဆို့မှုတွေနဲ့ဖိအားတွေဖိပြီးဆွေးနွေးပွဲသကဝိုင်းကိုပြန်ရောက်လာအောင်လုပ်ဖို့လိုအပ်တယ်ဆိုတာကိုအမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေထပ်လောင်းအတည်ပြုခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတယုံကပြောကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့တောက်ကြနေကတယ်လီဖုန်းပြောခဲ့ပြီးတော့ပြောခဲ့တယ်လို့အမေရိကန်နဲ့တောင်ကိုရီးယားဆိုရာတာဝန်ရှိသူတွေကပြောပါတယ်။ခေါင်းဆောင်တို့ဟာအမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကြားမှာအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်ဖို့နဲ့မြောက်ကိုရီးယားကမတိမငြိမ်ဖြစ်အောင်စီးရီးယားရန်စားတဲ့အပြစ်မှုတွေအရှိန်မြင့်လှုပ်ဆောင်လာနေတဲ့အပေါ်မှာသူတို့အနေနဲ့ပူးပေါင်းပြီးတုံ့ပြန်သွားဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အင်ဗီရိုရဲ့ကြေညာချက်မှာပြောထားပါတယ်။သမ္မတထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဟာကာကွယ်ရေးပူးပေါင်းဆောင်ရွက်မှုနဲ့တောင်ကိုရီးယားရဲ့ကာကွယ်ရေးစွမ်းရည်အဖြစ်ပြီးတော့နိုင်ငံမဟာမိတ်ပူးပေါင်းဆောင်ရွက်မှုတွေအဖြစ်သွားဖို့အတွက်သဘောတူခဲ့ကြတယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။ဒါပြင်တောင်ကိုရီးယားကဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့အမေရိကန်ရဲ့စစ်လက်နက်ပစ္စည်းတွေဝယ်ယူဖို့အစီအစဉ်ကိုလည်းသမ္မတထရမ့်ကမူအားဖြင့်သဘောတူခဲ့တယ်လို့အင်ဗီဒေါ်ရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ
။မုန်တိုင်းထန်သင့်တက်ဆစ်နဲ့လူးစီယားနားပြည်နယ်တွေအတွက်ကေဇေအီးနဲ့ပြည်လည်နေရာချထားရေးရန်ပုံငွေ10ဘီလီယံနီးပါးရရှိဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအထက်လွှတ်တော်ကိုတောက်ကြနေကစာပို့တောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုချက်ဟာဟာဗီမုန်တိုင်းပြီးကစပြည်လည်နေရာချထားရေးအတွက်ရန်ပုံငွေသာဖြစ်ပြီးတော့အဲ့ဒီထဲမှာပြည်တော်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီရဲ့တဘာဝဘေးရန်နေရာဆိုင်ရာရန်ပုံငွေ 9.4 ဘီလီယံနဲ့အသေးစားလုပ်ငန်းပိုင်ရှင်တွေအတွက်ချင်းငွေတန်း450လဲပါဝင်ပါတယ်။ဟာဗီဟာရီကိန်းမုန်တိုင်းဒဏ်သင့် Texas နဲ့ Louisiana ပြည်တွေကဒူရီရဲ့အသက်အိုးအိမ်လုံခြုံရေးအတွက်သမရအမိမြေလုံခြုံရေးနဲ့အစိုးရတစ်ဖွဲ့လုံးကဆက်လက်အာရုံစိုက်ကြိုးပမ်းနေပြီးတော့ဒီကနေ့စနေနေ့မှာသမရထရမ့်က Texas ပြည်နယ်ကိုသွားပြီးတော့ရေဘေးသင့်ပြည်သူတွေကိုအားပေးစကားပြောမှာဖြစ်တယ်လို့အင်ပီရောပြောခွင့်ရ Sarah Huckabee Sanders ကပြောပါတယ်။ Houston မြို့ရေကာတာတွေရှိတဲ့နေရာတွေမှာရေဆက်ကြီးနေသေးတယ်ဆိုပေမဲ့လည်းမြို့ရဲ့တခြားရပ်ကွက်တွေမှာတော့ရေကျလာနေပါပြီ။လမ်းတွေမှာလည်းပြန်သွားလာနိုင်တဲ့အတွက်မုန်တိုင်းအတွင်းအင်တွေပုန်းနေရသူတွေကဓာတ်ဆီနဲ့စားသုံးကုန်တွေထွက်ဝေလာကြပါတယ်။Houston မြို့အနောက်တောင်ပိုင်းကတရုတ်ကုန်စုံဆိုင်တစ်ခုမှာတော့လမ်းတွေပြန်ဖွင့်လာရတဲ့အမျှဈေးဝယ်သူတွေလည်းတိုးလာပါတယ်။ဒီဆိုင်ဟာဆိုရင်မုန်တိုင်းကြဆင်အစိုးဆုံးတရက်ပဲဆိုင်ပိတ်တာပါ။ California နဲ့ New York ပြည်နယ်တွေကလည်းကုန်တွေပို့နိုင်တဲ့အတွက်မုန်တိုင်းအတွင်းပစ္စည်းပြက်လက်တာတွေမရှိခဲ့ပါဘူးရှင်။
အမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်ရောက်ခဲ့တဲ့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့သားသမီးတွေကိုအကာအကွယ်ပေးထားတဲ့အိုဘားမအစိုးရရဲ့မူဝါဒကိုအဆုံးသတ်မသတ်ဆိုတာကိုလာမယ့်အင်္ဂါနေ့မှာသမ္မတထရမ့်ကကြေညာသွားမှာဖြစ်တယ်လို့အင်ဗီရောကပြောလိုက်ပါတယ်။ဒါကလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကိုငငယ်လေးကလေးကရောက်လာတဲ့သူတွေကိုဌာနေရင်းကိုပြန်ပို့မှာကိုဆိုင်းငံ့တဲ့အစီအစဉ်ကိုသမ္မတထရမ့်အစိုးရကပြန်သုံးသပ်နေတုန်းဖြစ်တယ်လို့အင်ဗီရောပြောခွင့်ရဆာရာဟခဘီဆန်ဒက်စ်ကသတင်းတောက်တွေကိုအခုသတင်းပတ်စောပိုင်းကပြောကြားခဲ့ပါတယ်။ဒီကောက်ဝဲစီအောင်ရေးကာလာတော့ကတော့တရနာထရန်ကဒီအစီအစဉ်ကိုလွန်ကျင်းချမ်းသာခွင့်အစီအစဉ်လို့ခေါ်ဆိုခဲ့ပြီးတော့ဖြတ်သိမ်းပြဖို့ဂရီးပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့တမနာဖြစ်လာခြင်းကစပြီးတော့သူ့အတွက်ဒီအစီအစဉ်ဟာတမနာတယောက်အနေနဲ့ဂိုင်တွေရအခက်ဆုံးကိစ္စတွေတဲကတစ်ခုဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။အ အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့တခြား Republican Party အမတ်တွေကတော့ဒီစီဇန်ကိုမဖျက်သိမ်းဖို့သမ္မတ Trump ကိုတိုက်တွန်းထားပါတယ်။လွတ်တော်အနေနဲ့ဒါကအစီအစဉ်ထဲမှာရှိတဲ့သူတွေကိုကာကွယ်နိုင်မဲ့နည်းလမ်းတွေလုပ်သင့်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းအောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကပြောကြားခဲ့ပါတယ်ခင်ဗျာ။
ရုရှားသမ္မတဗလာဒီမီယာပူတင်ပြောလိုက်တဲ့အမှတ်ချက်ကြောင့်အမေရိကန်နဲ့ရုရှားကြားကလက်နက်အပြိုင်ဆိုင်ပိုတိုးလာစီပါတယ်။ Artificial Intelligence AI လို့လူသိများတဲ့တုပညာရေးနည်းပညာဟာရုရှားအနာဂတ်ကိုသာမကလူသားမျိုးနွယ်တစ်ခုလုံးရဲ့အနာဂတ်လည်းဖြစ်တယ်လို့တောက်ကြနေတုန်းကရုရှားចောင်းသားတွေနဲ့စကားပြောဆိုရမှာသမ္မတပူတင်ကပြောလိုက်ပါတယ်။ဒီအနာဂတ်ကိုပိုင်ဆိုင်တဲ့သူသားတစ်ကမ္ဘာလုံးကိုဥဆောင်နိုင်တဲ့ခေါင်းဆောင်ဖြစ်နိုင်ပြီးတော့နောင်ကြုံရမယ့်အခွင့်အလမ်းတွေနဲ့အနေအထားတွေကိုကြိုပြီးတော့ခံမှန်းလို့မရနိုင်ဘူးလို့လည်းသူကပြောပါတယ်။ရုရှားနဲ့အမေရိကန်ဟာဆိုရင် AI ကဏ္ဍလိုမျိုးဒီဂျစ်တယ်နည်းပညာဘက်မှာအတိုးတက်ဆုံးဖြစ်ဖို့အမြဲတမ်းရှင်ပြိုင်နေကြတာလည်းဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့ညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်ဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းမှာလူပေါင်း400လောက်တည်ဆုံးခဲ့ပြီးတော့အများစုကမွတ်စလင်အစိုးရတွေဖြစ်တယ်လို့မြန်မာစစ်တပ်တာဝန်ရှိသူတွေကပြောကြလိုက်ပါတယ်။ဒါပြင်မနေ့တောက်ကြနေ့ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားကနက်မြက်တွေမှာတည်ဆုံးနေတဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်။ဒီခိုင်မီနယ်အတွင်းမှာဖြစ်ခဲ့တဲ့ပြည်ပခါတွေကြောင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့သူအရေအတွက်ဟာ38,000 လောက်ရှိတယ်လို့ကုလသမဂ္ဂကတော့ပြောပါတယ်။ဒီထဲကအများစုကတော့မွတ်စလင်တွေဖြစ်ကြတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့မနေ့စောပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမေယူဒေသကရဲကင်းစခန်30ကျော်ကိုလက်နက်ကင်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရခိုင်ပြည်နယ်အတွင်းပြည်ပခါတွေဟာပြန်ပြီးတော့ဆိုးဝါးလာနေတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လာဝကအရာရှိတအူးအပါအဝင်စုစုပေါင်း12ဦးတေဆုံးပြီးတော့ကျန်းဖတ်သမား89ဦးတေဆုံးပြီး15ရောက်ထံရရခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်မြောက်ပိုင်းကိုဝင်တိုက်ခဲ့တဲ့ Arkan Ranger Salvation Army ARS အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြောင်းမြန်မာအစိုးရကကြေညာထားပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံကရာချီတောင်ဘက်စိတ်ကမ်းမြို့မှာအစ်ဘစူတောင်ပွဲအပြီးမှာတိုင်းရင်းသားပါတီလွှတ်တော်အမတ်ကိုပြစ်မှတ်ထားပြီးတော့တနက်သမားနှစ်ဦးကတိုက်ခိုက်ခဲ့ပေမဲ့သူ့ကိုယ်စားကလေးတစ်ယောက်အပါအဝင်လူနှစ်ယောက်သေဆုံးခဲ့ရတယ်လို့ပါကစ္စတန်ရဲတွေကပြောပါတယ်။စနေနေ့တိုက်ခိုက်မှုမှာအမတ်ခါဝါဂျာအစ်စဟာရူလ်ဟာဆန်ကထိခိုက်မှုမရှိဘဲလွတ်မြောက်သွားတယ်ဆိုပေမဲ့လည်းကလေးငယ်တဦးနဲ့ရဲတယောက်ကတော့အသက်ခံခဲ့ရတယ်လို့ရဲအရာရှိပယ်မာမိုဟာမက်ရှာကပြောပါတယ်။တိုက်ခိုက်သူတယောက်ကိုလည်းလိုက်ဖမ်းစဉ်ရဲကပြစ်တက်ခဲ့ရတယ်လို့သူကပြောပါတယ်။အမတ်ဟာဆန်ကဆိုရင်ဥရဒူဘာသာစကားပြောအတိုင်းဝိုင်းကိုကိုးစားပြုတဲ့မွတ်တာဟီတာကူအာမီလှုပ်ရှားမှုမှာပါဝင်ပါတယ်။တိုက်ခိုက်မှုဖြစ်ချိန်တုန်းကသူဟာကရာချီမြို့မြောက်ဖက်ရပ်ကွက်တွေကနေအစ်နေဆူတောင်းပွဲအပြီးပြည်သူတွေနဲ့တွေ့ဆုံနှုတ်ဆက်နေရလဲဖြစ်ပါတယ
်။ကင်ညာနိုင်ငံရဲ့တရားရုံးချုပ်ကသမရဦးဟူဒူကင်ညာထက်အနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးတော့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်ပြီးတဲ့နောက်ကင်ညာနိုင်ငံရဲ့တရားရေးစနစ်ကိုပြင်ဆင်သွားဖို့စဉ်းစားမယ်လို့ကင်ညာသမရအူဒူကန်ညက်တက်ကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်။ကင်ညာတရားရုံးချုပ်ဟာပြည်သူတွေရဲ့ဆန္ဒကိုဆန့်ကျင်လိုက်တာဖြစ်တယ်လို့သမ္မတကင်ညာတက်က၂ရက်အတွင်းမှာဒုတိယအကြိမ်ဆွဆွဲလိုက်ပါတယ်။ကျွန်တော်တို့မှာပြဿနာရှိနေပြီဒါကိုပြုပြင်သွားရမှာဖြစ်တယ်လို့သမ္မတကင်ညာတက်ကနိုင်ရိုဘီမြို့အစိုးရအိမ်တော်ကနေပြောကြားခဲ့ပါတယ်။ရွေးကောက်ပွဲအတွင်းမဲမတမာမှုတွေနဲ့တရားမဝင်မှုတွေကိုရွေးကောက်ပွဲကျင်းပရေးဘုတ်ဖွဲ့ကကျူးလွန်ခဲ့တာကြောင့်ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့တရားရုံးချုပ်ကတောက်ကြနေမှာပြောကြားခဲ့ပါတယ်။တိုက်ခံကောင်းဆောင်ရိုင်လာအိုဒင်းကားကပြီးခဲ့တဲ့ဩဂတ်စ်လမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပေးဖို့တရားရုံးချုပ်ကိုရှောက်ထားခဲ့တာပါ။သူ့အနေနဲ့မစ္စတာကင်ညာတက်ကိုမဲရီအတွက်တိရစ္ဆာန်၄တန်းရှုံနေဆိုတဲ့မဲစင်ရလဒ်ဟာမားရင်နယ်ဆိုပြီးတော့မစ္စတာအိုဒင်းကားကပြောပါတယ်။ကင်ညာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေရတော့အခုချိန်ကစပြီးတော့ရွေးကောက်ပွဲတစ်ကိုရပ်ပေါင်း60အတွင်းမှာကျင်းပသွားမှာဖြစ်တယ်လို့ဆိုထားပါတယ်။တိုက်ခံညုံမောင်းအဖွဲ့နာဆာကတော့ရွေးကောက်ပွဲမဲပေးတဲ့စနစ်ဟာခိုးဝင်ဖောက်ထွင်းခံခဲ့ရတယ်လို့ရွေးကောက်ပွဲနေကြတဲ့ကပြောခဲ့တာဖြစ်ပါတယ်။ကင်ညာဆိုရရွေးကောက်ပွဲအတွက်အမေရိကန်ဒေါ်လာ483,000ခွဲဝေသုံးစွဲဖို့တတ်မှတ်ခဲ့ပြီးတော့ဒီထဲကမှ IEBC လို့ခေါ်တဲ့ကင်ညာရွေးကောက်ပွဲကော်မရှင်ကို415,000ခွဲဝေပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ လွန်ခဲ့တဲ့နှစ်တရာကျော်ကနေမြုပ်ခဲ့တယ်လို့ယူဆရတဲ့သင်္ဘောပြတ်နှစ်စီးကိုအမေရိကန်နဲ့ကနေဒါနှစ်နိုင်ငံသားမှရှိတဲ့ဟူရွန်ရေကန်မြောက်ဖက်မှာရှာဖွေတွေ့ရှိတယ်လို့အမေရိကန်အန်ဝါဘေဒရှေးဟောင်းသုတေသီတွေကပြောပါရယ်1894ခုနှစ်တုန်းကနေမြုပ်သွားတဲ့တင်းနဲ့ဆောက်ထားတဲ့ကုန်တင်သင်္ဘောအိုဟိုင်းယိုနယ်1915ခုနှစ်တုန်းကနေမြုပ်သွားတဲ့စတီးနဲ့ဆောက်ထားတဲ့ရင်းနှွေးခွေသုံးသင်္ဘောချော့တော်တို့ကိုရှာတွေ့ကြောင်းသုတေသီတွေကတောက်ကြနေမှကြေညာလိုက်ပါရယ်ပင်နေရနှစ်ပေရှိတဲ့အိုဟိုင်းယိုသင်္ဘောဟာကောက်ပဲသီးနှံတွေအပြည့်တင်လာခြင်းမှာရွက်လွင့်သင်္ဘောတစ်ခုနဲ့တိုက်မိပြီးတော့သင်္ဘောနှစ်စီးလုံးမြုပ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ဒီရွက်လွင့်သင်္ဘောပေါ်ကသင်္ဘောသား9ယောက်လည်းရှာမတွေ့ဘဲနဲ့ဒီဖြစ်စဉ်အတွက်မှာတိတ်ဆုံးခဲ့ရပါတယ်။ပေ266ပေရှိတဲ့ချော့တော်သင်္ဘောကတော့ကြောက်မီးသွေးတင်ဆောင်လာစဉ်ကနေဒါကုမ္ပဏီပိုင်ရင်းနှွေးငွေ3ကုန်တင်သင်္ဘောနဲ့မြူရီထူထပ်နေတဲ့အချိန်မှာတိုက်မိတာဖြစ်ပါတယ်။ဒီသင်္ဘောနှစ်စီးလုံးဟာတော့သင်္ဘောသားတွေအားလုံးကိုတော့ကယ်ဆယ်လိုက်နိုင်ပါတယ်။ဟူရွန်ရေကန်အောက်ခြေမျက်နှာပြင်ကိုဆိုနာအတန်လိုင်းသုံးဆွမ်းအားမြင့်ဆက်တွေနဲ့ရှာကြည့်စမှာမေလာတုန်းကဒီသင်္ဘောတွေရဲ့သဲလွန်စာကိုရှာတွေ့တာလို့တန်ဒဘေးအမျိုးသားအန်ဝါဘေဒထိန်းသိမ်းရေးအဖွဲ့ကသူကြည့်သူတွေကပြောပါတယ်။ဟူရွန်ရေကန်ရဲ့4300စတူယန်ကီလိုမီတာအတွင်းသင်္ဘောပြတ်200လောက်ရှိမယ်လို့သုတေသီတွေကအယူဆပြီးတော့တဝက်လောက်ကိုရှာတွေ့ထားပြီးဖြစ်ပါတယ်
။အမေရိကန်အာကာသယာဉ်မှူးဖဲဂီဝက်ဆန်ဟာဒီကနေ့စနေနေ့ညမှာတော့နိုင်ငံတကာအာကာသစခန်းကနေကမ္ဘာမြေကိုပြန်လည်ရောက်ရှိလာမှာဖြစ်ပြီးတော့သူမဟာတခြားအမေရိကန်နိုင်ငံသားတွေထက်အာကာသထဲမှာအကြဆုံးနေတဲ့သူအဖြစ်နဲ့မှတ်တမ်းဝင်မှာဖြစ်ပါတယ်။အသက်58နှစ်ရှိဖြစ်တဲ့ဝက်ဆန်ဟာအာကာသထဲကို3ချိန်တိုင်တိုင်တွားရောက်ခဲ့ပြီးတော့ကမ္ဘာအပြင်ဘက်မှာစုစုပေါင်းရက်ပေါင်း665ရက်နေထိုင်ခဲ့တာဖြစ်ပါတယ်။ဒါအချိန်ကာလအဖြစ်တော့တစ်နှစ်နဲ့10လအထိဖြစ်ပါတယ်။ဒါပြင်သူကအာကာသထဲတွားခွင့်ရတဲ့အမျိုးသမီးတွေထဲမှာအသက်အကြီးဆုံးလည်းဖြစ်ပါတယ်။ဇီဝဓာတုပညာရှင်ဝက်ဆန်ဟာနိုင်ငံတကာအာကာသစခန်းကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလကတွားရောက်ခဲ့တာပါဒီကြီးစင်တွင်သူမဟာအာကာသထဲကိုထွက်ပြီးတော့လမ်းလျှောက်ခဲ့သလိုနိုင်ငံတကာအာကာသစခန်းကိုနှစ်ကြိမ်တိုင်တိုင်ထိန်းချုပ်ခဲ့ရတဲ့ပထမဆုံးအမျိုးသမီးတဦးလည်းဖြစ်ပါတယ်သူမဟာရုရှားနိုင်ငံရဲ့ဆိုယူးစ်ဂျိုဒူးနဲ့ကမ္ဘာမြေပြင်ကိုပြန်လည်ဆင်းသက်လာမှာဖြစ်ပြီးတော့ကာဇက်စတန်နိုင်ငံကိုဆင်းမှာဖြစ်ပါတယ်အဲ့နောက်သူမဟာဂျာမနီနိုင်ငံကနေတဆင့်ဟျူစတန်မြို့မှာရှိတဲ့သူမရဲ့နေအိမ်ကိုပြန်มาဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အမိုင်အသင်းစင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့အပြစ်မရထားတဲ့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ဟန်သာတို့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးမှုအပေါ်ခေါင်းဆောင်ချင်းကြားအခြေလေညှိနှိုင်းမှုတွေနဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်80လှမ်းနိုင်မဲ့အလားအလာကောင်းဖြစ်ပို့အုပ်အပြည့်ရအဖွဲ့ကကြိုဆိုလိုက်ပါတယ်။မွန်ပြည်နယ်အတွင်းငြိမ်းချမ်းရေးတည်ဆောက်နိုင်ရင်ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေအရှိန်မြင့်လှုပ်ဆောင်နိုင်လိမ့်မယ်လို့လည်းမွန်ပြည်နယ်အရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။အသေးစိတ်ကိုတော့မဆုဘုံကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်။
တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတို့ကြားမြမညီညာရေးလုပ်ငန်းစဉ်ဒီအကောင့်ထဲပေါ်ဆောင်ရွက်နေတဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ညီညာရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာလ၁ရက်နေ့ကမွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာဦးဆောင်ပြီးနိုင်အောင်မငေးပါဝင်မွန်ပြည်သက်ပါတီရဲ့ကိုယ်စားလှယ်အဖွဲ့နဲ့နေပြည်တော်မှာရှိတဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ညီညာရေးဗဟိုဌာန NRPC မှာလက်ခံတွေ့ဆုံခဲ့တာဖြစ်ပါတယ်။မွန်ပြည်သက်ပါတီရဲ့ညီညာရေးဖြစ်စဉ်အတွင်းပါဝင်ဆောင်ရွက်မှုအခြေအနေတွေကိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ဆွေးနွေးပွဲမှာကိုတိုင်ပါဝင်ခဲ့သူဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစောထေက VOA မြန်မာပိုင်းကိုအတည်ပြုပြောပေမဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာအသေးစိတ်ကိုတော့မပြောခဲ့ပါဘူး
။တွေ့ရတယ်ကျွန်တော်တင်ပြထုတ်တာလည်းအဲ့ချက်ကျွန်တော်ဘာမှပြောလို့မရဘူးကွာနော
်။အခုလိုမျိုးနိုင်ဟန်သာအပါဝင်မွန်ပြည်သက်ပါတီခေါင်းဆောင်နေတဲ့ဒေါအောင်ဆန်းစုကြည်တို့ကြားတွေ့ဆုံမှုအပေါ်အပြည့်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွေ့အမှုအဖွဲ့ဝင်လည်းဖြစ်တဲ့ခွန်မြင့်ထွန်းကကြိုဆိုလိုက်ပါတယ်
။မွန်ပြည်သက်ပါတီခေါင်းဆောင်တွေနဲ့အခုနိုင်ငံတော်တိုင်ပင်ခံလို့နဲ့တွေ့ကြတဲ့ကိစ္စကိုတော့ကျွန်တော်အထူးဒါကိုကြိုဆိုတယ်ဝန်လဲဝန်တာပါတယ်။ခေါင်းဆောင်တွေကြားမှာအခြေအနေညှိနှိုင်းမှုတွေပိုပြီးတိုးတက်လာတာနဲ့အမျှအချိန်ငြင်းငြင်းဖြစ်စဉ်ကလည်းပဲပိုပြီးတော့မှဒါရှိဖို့ဆက်ပြီးတော့သွားနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ဒါကတော့ကျွန်တော်တို့အမှန်ကောင်းတာပါ။နောက်တစ်ခုကပါလဲဆိုလို့ရှိရင်တယောက်နဲ့တယောက်ကြားမှာအမြင်အယူဆတွေတူပေမဲ့လို့အခြေအနေအကြောင်းအကျောင်းပွဲလဲတာမျိုးတွေရှိလာတတ်တယ်။အဲ့ဒါတွေကိုလည်းပဲကျွန်တော်တို့ဒီလိုတွေ့ပြီးတော့ပေါ့လေပုံကူချင်းချင်းတွေ့ပြီးတော့ဒီလိုဆွေးနွေးလိုက်တာဖြည့်ရှင်းလိုက်တာမေးလိုက်တာမြန်းလိုက်တာအဲ့ဒါတွေကရေရှည်တက်ကိုအများကြီးကောင်းတယ်လို့ကျွန်တော်လို့မြင်ပါတယ်
တိုင်းရင်းသားကောင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူတွေကြားအခုလိုကိုယ်တိုင်တွေ့ဆုံမှုတွေကနေခိုင်မာတဲ့ယုံကြည်မှုတွေတည်ဆောက်နိုင်တယ်လို့ချမှတ်တဲ့မူဝါဒဆရာကိစ္စတွေကိုလည်းပွင့်ပွင့်လင်းလင်းအမြင်ချင်းဖလှယ်ဆွေးနွေးနိုင်တဲ့အခါငင်းငိုင်းရေးလုပ်ငန်းစဉ်ရှေ့ဆက်အကောင့်ထဲပေါ်နိုင်ရေးအလားအလာကောင်းဖြစ်လေခွန်မြင့်ထွန်းကရှုမြင်ပါတယ်
ကျွန်တော်ကောင်းဆောင်တွေအချင်းချင်းကြားမှာဟိုထပ်ပြီးတော့မှအချင်းချင်းခါခါထပ်ပြီးတွေ့ဆုံတာရင်းပြီးတွေ့ဆုံတာပြီးနောက်ကကျွန်တော်တို့ဆွေးနွေးမှုဖြစ်စဉ်တွေထဲမှာတရားဝင်စည်းဝေးကြီးထဲမှာထိုင်ပြီးဆွေးနွေးကြတဲ့မတိုင်ခင်မှာအလို့သဘောတွေ့ဆုံဆွေးနွေးမှုတွေလည်းအန်တန်လိုအပ်တာဖြစ်ပါတယ်။ဒါမှမဟုတ်အခုလိုဆွေးနွေးမှုတွေကတော့ကျွန်တော်တို့အနေနဲ့ဒါတွေကိုအများကြီးကြိုးဆိုတယ်လို့ပြောတာဖြစ်ပါတယ်။နောက်တစ်ခုကဒီခေါင်းဆောင်တွေချင်းကြမှာတိတိမှုများလာတယ်ခင်ဗျ။ကျွန်တော်မူဝါဒဆိုင်ရာကိစ္စတွေလည်းဆွေးနွေးဖို့လိုတယ်။အချို့သောမူဝါဒဆိုင်ရာကိစ္စအပြင်မိမိတို့ရဲ့စိုးရိမ်ချက်တွေမိမိတို့ရဲ့လိုလားချက်တွေအဲ့ဒါဒီကိုလည်းဒီလိုတွေ့တဲ့ချိန်မှာကျွန်တော်ပုံမှန်လေးလေးရင်းဆွေးနွေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒါကိုကျွန်တော်ကြိုဆိုလို့ပြောတာဖြစ်ပါတယ
်။မွန်ပြည်နယ်အတွင်းငြိမ်းချမ်းရေးတည်ဆောက်နိုင်ပြီဆိုရင်ဒေသရင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေပေါ်ဆောင်လာနိုင်မယ်လို့လည်းမွန်လူခွေလှူရှားသူလည်းဖြစ်တဘာဝပတ်ဝန်းကျင်ဆိုင်ရာလှူရှားသူတူလည်းဖြစ်တဲ့မိအားချင်းကတော့မျှော်လင့်ပါတယ
်။မွန်လူမျိုးတယောက်အနေနဲ့ဖြစ်ပြီးတော့ဒီ CSO မှာဒီတဘာဝပတ်ဝန်းကျင်နဲ့သက်ဆိုင်တဲ့ပြီးတော့လှူရှားနဲ့ဒီတယောက်အနေနဲ့ဒီဘလိုမျိုးမြင်လဲဆိုတော့ဒီတကယ်လို့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာတို့ဆွေးနွေးရအားတို့ရဲ့အသေးစိတ်ဆက်လက်ကြမှာကတော့မသိပါနဲ့တကယ်လို့ဒီမောင်မွန်ပြည်နယ်မှာဒီဆိုရနဲ့တကယ်လို့ပူပေါင်းပြီးတော့ဖွံ့ဖြိုးရေးလုပ်ငန်းလုပ်မယ်ဆိုရင်အဓိကဒီဖွံ့ဖြိုးရေး development လို့ပြောလိုက်တာနဲ့ဒီလူစုရဲ့ဆန္ဒပေါ့နော်ဒီတက်ဆိုင်ရဲ့လူထုရဲ့ဆန္ဒတကယ်ဟိုရယူဖို့ဒါအဓိကပထမချက်ပေါ့နော်ဘာလို့ဆိုတော့ဖွံ့ဖြိုးရေးစီဘောရေးပိုင်းသူရေးပိုင်းဝင်လိုက်တာနဲ့ development နဲ့ကြီးကြီးဖြစ်နေပြီဆိုတော့ဒီ project တွေဝင်လာလို့ရှိရင် data ခံရတဲ့မနစ်မှအောင်မဆုံးရှုံးရအောင်ဆိုအဓိကဒီကျမလူထုဘက်မှာထောက်ပြချင်တာပေါ့ဆရာ
အခုဆိုရင်တော့အပြစ်ရထားတဲ့သူအဖွဲ့အချင်းချင်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးမှုတွေဖော်ဆောင်နေသလိုအပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကလိုက်လံတွေ့ဆုံဆွေးနွေးမှုတွေရှိနေပြီးလာမယ့်တတိယအကြိမ်ပြည်လုံးညီလာခံပြန်လည်ကျင်းပနိုင်ရေးစီစဉ်ဆောင်ရွက်နေကြတယ်လို့လည်းခွန်မြင့်ထွန်းကပြောပါတယ်
တရားကျင့်ပြည်လုံးညီလာခံနဲ့ပတ်သက်ရင်တော့ဒီဒီဇင်ဘာဇန်နဝါရီလောက်မှာတော့အကြမ်းင်းရထားတယ်။သို့တော်လည်းပဲဒီညီလာခံမတိုင်ခင်မှာတော့တို့လက်မှတ်ရေးထိုးထားတဲ့ရှစ်ဖွဲ့မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်ကကျွန်တော်တို့ရှမ်းလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲနဲ့ရခိုင်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဒီကာလမတိုင်ခင်မှာတော့ကျင်းပဖို့တော့လိုအပ်ပါတယ်။နောက်တစ်ခုကဘာလဲဆိုရင်သူလက်မှတ်မြေထိုးသေးတဲ့ညီနောင်တွေရတဲ့ဒီကာလမှာဆွေးနွေးနိုင်မှုတွေဖြစ်ပြီးတော့မှ NCA ပုံကိုလက်မှတ်ရေးထိုးနိုင်တာအဲ့ဒီလိုဖြစ်ရင်တော့ဒါအကောင်းဆုံးဖြစ်ပါတယ
်။နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့တဲ့မွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာဦးဆောင်တဲ့အဖွဲ့ထဲမှာတော့နိုင်ငံအောင်မငေးနိုင်စေရနိုင်လီကောင်နိုင်ဝင်းလာတို့ပါဝင်ပြီးအစိုးရငြိမ်းချမ်းရေးအဖွဲ့ဘက်ကတော့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အဖွဲ့ဝင်ကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးမင်းအောင်အမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းအပါအဝင်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဒုတိယဥက္ကဋ္ဌနိုင်ငံတော်တိုင်းပြည်ငံရုံးဝင်ကြီးဦးကျော်တင့်ဆွေ NRPC ရဲ့အတွင်မှုနိုင်ငံတော်တိုင်းပြည်ငံရုံးရဲ့ဒုတိယဝင်ကြီးဦးခင်မောင်တင်ဒုတိယဝင်ကြီးဦးမင်းသူနဲ့နိုင်ငံတော်တိုင်းပြည်ငံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးတို့လည်းပါဝင်တက်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင်
။မဆူမွန်တင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းစနေညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ Harvey Hurricane မုန်တိုင်းနဲ့ဒီနောက်ဆက်တွဲကျန်းမာရေးပြဿနာအကြောင်းတွေကိုတင်ပြပေးပါမယ်။ Harvey Hurricane မုန်တိုင်းတန်ခံခဲ့ရတဲ့ Texas ပြည်နယ် Houston မြို့တော်မှာမိုးကလည်းရက်သွားပြီးဖြစ်တယ်လို့ရေကလည်းပြန်ကျလာနေပြီဖြစ်ပေမဲ့နောက်ဆက်တွဲကျန်းမာရေးပြဿနာအများကြီးကြံခဲ့တာပါဒီအခြေအနေအပြည့်အစုံကိုတော့ VOA သတင်းတောက် Caropheusan သတင်းပေးပို့ထားပါတယ်မှအစ်တင်နာကျော်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင
် Houston မြို့ကိုရေလွှမ်းတဲ့မြင်ကွင်းကတော့မယုံနိုင်စရာတအံ့တအော်ဖြစ်ခဲ့ရတာပါHouston မြို့နဲ့ Texas ပြည်နယ်အရှေ့တောင်ပိုင်းမှာ9ရက်တိုင်းဇက်တိုက်ရွာခဲ့တဲ့မိုးရေပမာဏကလီတာပေါင်း 3.5 ထရီလီယံရှိခဲ့ပါတယ်ကောင်းရင်ကနေရိုက်ထားတဲ့ဗီဒီယိုကိုကြည့်မယ်ဆိုရင်လည်းမျက်စိတစုံအရာအားလုံးရေအောက်ရောက်နေတဲ့မြင်ကွင်းကိုတွေ့ရပါတယ်အခုတော့ Harvey မုန်တိုင်းအဆုံးသတ်သွားပြီဆိုပေမဲ့နောက်ဆက်တွဲပြဿနာတွေကမဆုံးသေးပါဘူးရေအောက်မြုပ်နေတဲ့လျှက်စစ်ကြိုးတွေကြောင့်ရေထဲမှာကယ်ဆယ်ရေးလိုက်လုံနေတဲ့လောက်အားပေးတွေရဲ့မော်တော်ဓာတ်ကြိုးကိုမမြင်မဲနဲ့ဝင်တိုက်မိပြီးတော့ကယ်ဆယ်ရေးသမားအ ਨੇ ဆုံး2ဦးသေဆုံးခဲ့ရပါတယ်ပြီးတော့ညီမလေးရဲ့ကြောင်လေးကိုအိမ်မှာပြန်စားပေးတဲ့ကောင်လေးလည်းဓာတ်ဆီးနေတဲ့ရေထဲနင်းမိပြီးတော့ဓာတ်လိုက်သေးဆုံးခဲ့ရပါတယ်။သူ့ရဲ့အမေပြောပြတာကသူ့သားလေးကအသက်မထွက်ခင်နောက်ဆုံးစကားအဖြစ်နဲ့ I'm dying ငါသေတော့မယ်လို့ပြောပြီးတော့တငယ်ချင်းတွေသူ့နောက်လိုက်မလာဖို့တားသွားခဲ့တယ်လို့ဆိုပါတယ်။မိခင်ဖြစ်သူ Jodel Bassett က
They couldn't even help my son. They couldn't resuscitate him. He was
in the သားလေးကိုမကူနိုင်ကြဘူးလေ။အသက်ပြန်ရွှေ့အောင်လုပ်ပေးလို့မရဘူး။တက်စီနေတဲ့ရေထဲမှာဖြစ်တော့ဆွဲခေါ်လို့မရဘူး
ဒေသခံ Virginia Roger Grasso နဲ့တခြားသူအများပြားပဲအင်တွေကနေဘေးလွရာရွှေ့ပြောင်းမှုဆိုင်ရာကလာပြောခြင်းချင်းထွက်ကြရတာပါ
About 11 o'clock some little guys came and rang the doorbell and told us it was mandatory you have to leave that your house
Minnesota နိုင်လောက်မှာပေါ့အမျိုးသားလေးတယောက်ရောက်လာပြီးတော့ဒီအိမ်ကနေမဖြစ်မနေထွက်ရမယ်ရေးတက်လာမယ်လို့လာပြီးသတိပေးတာလေ
ဒီလိုမျိုးချက်ချင်းထွက်ပေးရတော့စီးကြိုရှိတဲ့လူတွေတောင်မှသူတို့အသက်အန္တရာယ်တွေမရှိမဖြစ်ဆောင်ထားရတဲ့ insulin လိုမျိုးအသက်ကယ်ဆေးမျိုးကိုတောင်ယူချိန်မရလိုက်ပါဘူးအလားတူပဲသွေးတို့ရှိတဲ့သူတွေ cholesterol ကျဆေးတောက်နေရတဲ့သူတွေဆေးမပါဘဲနဲ့အိမ်ကနေထွက်ကြရပါတယ် CDC ရောဂါထိန်းချုပ်ရေးဌာနနဲ့ဒေတာရင်းကဆေးရုံတွေဆေးဆိုင်တွေကတော့ကူကြပါတယ်ဆရာဝန်တွေသူတို့အစီအစဉ်နဲ့သူတို့အလဲကျလာပြီးတော့ကြည့်ပေးကြပါတယ်ဒါမဲ့လေရေကလည်းတက်နေနေပူချင်းကလည်း30 degree celsius ကျော်နေတယ်ဆိုတော့ယူဆက်မျိုးရဲ့အခြေအနေကချင်းတွေဘက်တီးရီးယားတွေပေါက်ဖွားဖို့တကယ့်နေရာကောင်းဖြစ်သွားခဲ့တယ်လို့ဒေါက်တာဆမ်မြူအယ်ဒေါ့တ်ဗစ်ကပြောပါတယ်။ကုသရောဂါပြန့်ပွားမှုပေးတာလေးလာသူအီလီနိုယ်တက္ကသိုလ်ကအများပြည်သူကျန်းမာရေးဌာနအကြီးအကဲဒေါက်တာဒေါ့တ်ဗစ်က
The public health concerns following Hurricane Harvey go way beyond the immediate flooding and rainwater.The concerns extend to mosquitoes and the disease.
Harvey Hurricane ကြောင့်ရေတက်လာတာတွေ၊မိုးရွာတာတွေပြီးသွားတော့ပြည်သူတွေရဲ့ကျန်းမာရေးအတွက်ဆိုးရိမ်ရပါတယ်။ချင်းပြဿနာရှိပါတယ်။တင်းနေတဲ့ရေတွေကတစ်ဆင့်ကူးစက်ရောဂါတွေလည်းရှိတယ်။ပြီးတော့စိတ်ကျန်းမာရေးပြဿနာရှိတယ်။အိမ်တွေမှာမိုးဆွဲတဲ့ပြဿနာကလည်းမသေးပါဘူး
။တက်လာတဲ့ရေနဲ့ထိတွေ့ခဲ့ရတဲ့လူတွေဟာလည်းဘဲဆင်းမှမတိုးတဲ့ strep အရေပြားလောင်ရောဂါဒါမှမဟုတ်အသက်အန္တရာယ်ထိဒုက္ခရောက်နိုင်တဲ့ E. coli bacteria ကိုကူးစက်ရတာဖြစ်နိုင်ပါတယ်။
If wastewater treatment facilities are overwhelmed, there's potential for sewage to get into the water.
ရေမိန်လာတန့်စင်ရေးဆက်ရုံတွေကအလုပ်တွေမနိုင်တော့ဘူးဆိုရင်မတန့်ရှင်းတဲ့မိန်လာရေတွေကလူများစီရောက်မဲ့ရေတွေထဲရောက်သွားနိုင်ပါတယ်။အဲ့ဒီကနေရေတန့်ပေးဝေတဲ့ပိုက်လိုင်းတွေရောက်သွားမယ်။အခုတော့ Houston မြို့ကတောက်သုံးရေတန့်စင်တဲ့ဆက်ရုံတရုံကိုသွားထိခိုက်လို့လုပ်ငန်းတချို့ရပ်ထားပါတယ်။
အခုဆိုရင်ရေကကျလာတဲ့လျောက်အိမ်တွေမှာမှုဆွဲတဲ့ပြဿနာနဲ့အိမ်ကနေပြီးတော့အသက်ရှူလမ်းကြောင်းကိုဒုက္ခပေးစေနိုင်တာတွေရှိလာပါတယ်။အိမ်နီယံတွေ၊ဈာကအပူကပြားတွေပြီးတော့ပရိဘောဂါတွေ၊ကော်ဇောတွေအားလုံးရေနဲ့ဆင်ခံထားရတာကြောင့်အိမ်ကနေပြီးတော့သေစေနိုင်တဲ့ထိဖြစ်နိုင်တဲ့ရောဂါတွေရနိုင်တာပါ။ဒီပြဿနာကို CDC ဌာနနဲ့အများပြည်သူကျန်းမာရေးဝန်ထမ်းတွေဖြေရှင်းဖို့စူးစမ်းနေပါတယ်။အခြေအနေပေးပြီဆိုတာနဲ့ပဝင်းစဉ်ထိန်းသိမ်းကာဝေးရေးအေဂျင်စီကဒီတက်လာတဲ့ရေကိုနမူနာယူပြီးတော့စမ်းသပ်မှာပါပြီးတော့တောက်ရေတန်းနဲ့ရေနဲ့မိန်လာတန့်စင်ရေးဆက်ယုံတွေကိုလည်းစစ်ဆေးမှာပါဒါမဲ့အထူးသဖြင့်ဒီကပ်ဘေးဒုက္ခတွေမှာအသေးဆုံးသွားရတဲ့သူတွေရဲ့ကြံရစ်တဲ့မိသားစုနဲ့အပေါင်းအသင်းတွေဒီဖြစ်ရဆိုးကြီးမှာစီးစိမ်ဥစ္စာအကုန်အဆုံးရှုံးခံလိုက်ရတဲ့သူတွေအပါအဝင်တချို့တွေအတွက်တော့စိတ်ဓာတ်ရာကြီးကြီးမားမားအတော်ကြာကြံရစ်ခဲ့ဦးမှာဖြစ်ပါလိမ့်ရှင်
မအေးသနာကြော်တင်ပြခဲ့တာဖြစ်ပါတယ်အခုတော့မြန်မာတခွင့်အစီအစဉ်လှက်ပါရှင်မြန်မာနိုင်ငံမှာအစိုးရကစီစဉ်ပေးထားတဲ့ Dead and Drugs ဆေးခန်းတွေကိုပြည်သူတွေပို့ပြီးယုံကြည်မှုရှိလာအောင်လှုပ်ဆောင်ဖို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်အခုအခါမှာတော့ Dead and Drugs ဆေးခန်းတွေကကျန်းမာရေးဝန်ဆောင်မှုအသေးချာပေးပေမဲ့လူနာတွေကပုဂ္ဂလိကဆေးခန်းတွေကိုပဲသွားကြတာများပါတယ်ဒါကြောင့်ဒီ Dead and Drugs ဆေးခန်းတွေကိုပြည်သူတွေပို့ပြီးယုံကြည်အားကိုးမှုဖြစ်လာအောင်တာဝန်ရှိသူတွေဘယ်လိုလှုပ်ဆောင်နေသလဲဆိုတာကိုမြင့်မခတဲ့အေဂျင်စီကကိုကောင်းမြတ်ဖြူတင်ဆက်ပေးထားတာကိုနားဆင်ကြရအောင်ပါရှင
်မြန်မာနိုင်ငံမှာအစိုးရကဖွင့်ထားတဲ့အခမဲ့ဒေသန္တရဆေးခန်းတွေရှိနေပေမဲ့အခုချိန်မှာတော့ပြည်သူတွေလာရောက်ကုသမှုနည်းပါးနေတာနဲ့ကြုံတွေ့နေရပါလိမ့်ဒါအပြင်ပြည်သူတွေအနေနဲ့အဲ့ဒီဆေးခန်းတွေကိုကျမကြီးထောက်ကန်ချက်ရယူတဲ့နေရာအဖြစ်သားမြင်တွေ့နေကြတယ်လို့လဲကျမကြီးနယ်ပယ်ကလူတွေကပြောဆိုနေကြပါတယ်ကျမကြီးဝန်ကြီးဌာနကအငိမ့်စားညွှန်ကြားရေးမှူးဒေါက်တာခင်မောင်ရင်းကတော့အဲ့ဒီဒေသန္တရဆေးခန်းတွေဟာဝယ်ဆောင်မှုအဖြစ်အပျက်ဟာပေးနေပြီးဘာတွေဆောင်ရွက်ပေးနေတယ်လဲဆိုတာကိုတော့အခုလို့ပြောပါတယ
်ဒေသန္တရအနေနဲ့ဆေးခန်းတွေမှာက public health လို့ခေါ်တယ်ဒီလိုကျမကြီးလုပ်ငန်းတွေတော့ပြည်ပြည်ပေါ်မှာဆောင်ရွက်တုံးတယ်ဒါကိုလူတွေသိမသိကြတန်ရှင်းရစအကုန်လုံးပေါ့နော်ကုသရေးကကာကွယ်ရေးလေဒီဆေးခန်းတွေလုပ်နေသူတို့ပြားနာတာပါညာဆိုလို့ရှိရင်ဈေးကိုတော့မယူကြဘူးခွင့်ကဒေသနာစီကံမှယူမှာပဲလုပ်ထမှာရတာခွင့်ပေးနိုင်ခွင့်ရှိလို့လာတာပဲကျေးဇူးတင်ရမလို့ဖြစ်ဒေသနာစီကံအဲ့တော့ဒေသနာစီကံမှပြည့်ပြည့်စုံစုံပေးထားရဆိုရင်လည်းဆရာတို့အခုစီရင်ပြည့်စုံစီရင်လို့ဆိုတယ်ပုဂ္ဂလိကစီရင်ပုဂ္ဂလိကစီရင်ဒီမှာကမန္တန်ပြေးကြတယ်ငွေတွေတက်တော့လဲကုန်ခံတယ်ပြီးတော့တိခဏ်ကြတယ်တော့ဆရာအနေနဲ့ကတော့ဒီတောင်းတန်းပြန်နိုင်ဒီသန္ဓေရည်အမြင် ဆန်ရှာကူတာပြီးနေပါတယ်။ပို့ပြီးတော့အရေးကြီးတာကကာကွယ်စည်းထူတဲ့နေမှာဒေသနာစည်းကနေတာဝန်ပြီးထူပြနေကြပါတယ်။ကျွန်တော်ယောဂါတွေကာကွယ်ဥမှာဒေသနာစည်းကနေအခုကဖြားနာတွေဖြစ်လာပြီဆိုရင်ကိုရွေးချယ်မှာ
ဒေသနာစည်းကနေကိုအခုတက်ပို့တက်ဝင်လာစေဖို့အစိုးရအနေနဲ့အဆင့်မြင့်တင်မှုတွေပြုလုပ်ပေးဖို့လိုအပ်နေတယ်လို့ပြည်သူတွေကလည်းယုံကြည်မှုရှိဖို့လိုအပ်နေပါတယ်။ဒါအပြင်ကိုရက်ကွက်ကိုလီတရဲ့စေကန်းတစ်ခုဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့လည်းဝိုင်းဝန်းကူညီဖို့လိုအပ်ပြီးငွေကြေးတစ်ခုတည်းမှမဟုတ်ပဲစေနာလှုပ်အားတွေကိုပါကူညီပေးဖို့လိုအပ်နေတာပါ။ရန်ကုန်တိုင်းဒေသကြီးလွှတ်တော်လှိုင်မြုံနယ်ရဲ့တိုင်းဒေသကြီးလွှတ်တော်ကိုစလဲဦးကျော်ကျော်ထွန်းကတော့ဒေသနာစေကန်းတွေမှာစေဝါပြည့်စုံမှုတွေရှိနေပေမဲ့တခါတလေမှာတော့စေဝါပြတ်လတ်မှုနဲ့ကြုံတွေ့ရတယ်လို့လည်းအခုလိုပြောပါတယ
်။ပြည်သူတွေအတွက်အခက်အခဲကတော့ကျွန်တော်သွားလေ့လာချိန်မှာဆရာမလည်းမေးတယ်ဒီပြည်သူတွေလည်းမေးတဲ့အချိန်မှာကတော့ဒီလာနေတဲ့လူတွေအတွက်ကတော့အခက်အခဲဟိုကြီးကြီးမားမားမရှိပါဘူး။ဒါပေမဲ့ဘာရှိနိုင်တယ်လဲဆိုတော့ဆေးပေါ့နော်။ဟိုတကယ်ကိုမရှိစဉ်းစားကြတော့လေဟိုဘယ်ဆေးမှတချို့မဝင်နိုင်ဘူးဆိုရင်လေတဘောကမှတော့ဆေးဝါးပြည့်စုံဖို့တော့အဲနည်းနည်းလိုအပ်လိမ့်မယ်။မြင်တာကဆေးဝါးလိုအပ်ဘူး။နောက်ပြီးတော့ तू ကဆေးကိုဒီသူတို့လိုအပ်ချက်ကိုတင်ရတာပေါ့လေ။အဲ့ဒီအချိန်မှာတခါတည်းကျရင်တော့မေးကြည့်တော့ဟိုမရောက်သေးတာပေါ့နော်။ဆေးနည်းနည်းပြတ်သွားတာဖြစ်တတ်တယ်။ဘာလို့ဆိုတော့တခွေးပြန်ယောဂကာဝယ်ဆေးလဲပြီးတယ်။ထိုးပြီးတယ်။ free ထိုးပြီးတယ်။ဒါပေမဲ့တရက်ကြုံတာပေါ့လေ။ကျွန်တော်အမေကိုယ်တိုင်သူခွေးခွေးကြိုက်ခံရတော့သူကသွားထိုးတော့မရှိဘူးပေါ့နော်အကုန်နေတယ်ဆိုတော့အဲ့ဒါနဲ့စမ်းချောင်းမှာသွားထိုးခဲ့ရတယ်ပေါ့ဆိုတော့မေးကြည့်တော့မဟုတ်ဘူးလေဒါကဆေးကတော့သူကခွေးပြန်ယောဂါကာဆိုတော့သူကအလုံးလိုက်ဘလောက်ဘလောက်ဆိုတာလောက်ရတယ်အဲ့ဒီကောင်ကတော့သူတို့ပြတ်သွားတာဖြစ်တယ်ပေါ့လေဆေးဝါးတော့အဲ့ဒါလေးတော့အခက်အခဲရှိတယ်နောက်ပြီးတော့ဘာလဲဆိုတော့ဟိုဒီပတ်ဝန်းကျင်လောက်ပဲပေါ့ရက်ကွက်က16ကွက်ရှိတဲ့အတွက်ကျန်တဲ့ဝေးတဲ့ရက်ကွက်တွေဘက်ကအတွက်ကြတော့လားတာနည်းနည်းအခက်အခဲရှိတယ်ဒါနောက်ပြီးတော့တချို့ကလည်းမသိတော့တာပေါ့လေအနည်းရဆေးကမ်းပဲထိုးလိုက်ကြတာဒီလိုလေပတ်ဆောင်ရွက်နေသေးတယ်ဆိုတော့နည်းနည်းလေးမသိလို့လားတော့မသိပေါ့လေအဲ့ဒါလောက်ပါပဲဒါပေမဲ့လာကြတယ်သူတို့ပြောပြတာအဲ့လိုဟိုနေအဲ့သွေးကြိုဆေးကြိုနေဆိုရင်လူအများကြီးလာတယ်เนาะအများကြီးရှိပါတယ်လာပြီးတော့လုပ်တယ်အဲ့လိုပြော
တာဒါအပြင်အဲ့လိုဆေးကမ်းတွေကိုအခုထပ်ဖို့အသက်ဝင်လာအောင်လှုပ်ဆောင်ဖို့လိုအပ်ပြီးအဲ့ဒီဈေးကနေကဘလို့ဝင်ဆောင်မှုတွေပေးနေတယ်ဆိုတာကိုလည်းပြည်သူတွေတိအောင်ဆောင်ရွက်ပေးဖို့လိုအပ်နေတယ်လို့ဦးကျော်ကျော်ထွန်းကအခုလိုပြောပါသေးတယ
်။အခုကတော့နည်းနည်းခင်မီတိုးတက်လာတဲ့အတွက်ဟလာတော်တော်များများလည်းအပြင်ဈေးကနေသွားကြတယ်။အစေုံဈေးကနေသွားကြတယ်ပေါ့။အဲ့လိုနေထားကလည်းနည်းနည်းလေးကြလာခြင်းတစ်ချောင်းပေါ့။ဒါကခစ်စနစ်ရခဏလေးဒါပေမဲ့လူတွေကိုတိအောင်လုပ်ပေးရမှာပေါ့။အခုဆိုရင်ကျွန်တော်ဆိုရင်သွားလေ့လာရဆိုတော့သွားပြီးတော့မနှစ်ကလေးတော့သွားကြည့်ထားတယ်။အဲ့တော့ဒီကောင် active ဖြစ်နေတယ်ဆိုရင် active မဖြစ်ရင်လည်းဖြစ်အောင်ပေါ့။အခုဖြစ်နေတဲ့အတွက်လည်းပို့ပြီးတော့ aggregate မြှင့်အောင်ပေါ့။ခဏတော့ဈေးတွေအကုန်လိုအောင်နောက်ရအောင်ပေါ့နောက်ပြတော့ဘာခေါ်လဲဆိုတော့ပြည်သူတွေအားကိုးလောက်အောင်နောက်ဒီလိုလှုပ်ပေးနေတယ်ဆိုတာတချို့ကမသိဘူးဒီဒေသနာစည်းကမ်းတွေကကျွန်တော်တို့ကမြင်တာကဟိုတတ်နိုင်တဲ့လူကတော့သူ့အပြင်မှာစကူပြဿနာမရှိဘူးပေါ့ဘာပဲပြောပြောကျွန်တော်တို့မြို့နယ်တဲ့နေရာမှာလည်းမတတ်နိုင်တဲ့လူတွေရှိနေတယ်အဲ့ဒီမတတ်နိုင်တဲ့လူတွေပေါ့နော်ဒီစင်းရသားလူတန်းစားတွေတချို့အခုသွားကြည့်တာစင်းရသားမဟုတ်ဘူးလူလက်တန်းစားတွေပါလူလက်တန်းစားတွေပါတချို့တတ်တတ်မြတ်မြတ်နေမနေ့ကတွေ့တာနော်သွားကြည့်တဲ့အချိန်မှာတွေ့တာမှာအဲ့လိုကာကွယ်ဆေးလာထုံးနေကြတယ်ဟုတ်လားဒီသွေးကြိုဆေးကြိုလာလုပ်တယ်နောက်တစ်ခါအဲ့ဒီဟိုတီဗီယောဂသမားတွေလည်းရှိတယ်ဆေးပေးတယ်အဲအဲ့ဒါမျိုးတွေရှိတဲ့အတွက်နောက်ပြမလူနာတွေပါလာတယ်ပေါ့နင်ကဒါမှတစ်ခုပဲပြမလူနာဘာပြဿနာတွေလဲနည်းနည်းရှိတယ်ဆိုတော့သူကမနဲ့ကို9နာရီရနေတော့သူကရုံးချိန်တွေမှာ4နာရီပဲဖွင့်နေတဲ့အတွက်တော့သူကတချို့ရုံးနေပိုက်သွားနေလူတွေအတွက်နည်းနည်းခက်တယ်ပေါ့နော်ဒါလာရွယ်ဒါကတော့သူကရုံးဆိုတော့ဒီလိုပဲရှိမှာ
အခုချိန်မှာတော့ကေသနာစေကန်းတွေမှာစိတ်ကူတာတာအဖြစ်ကိုဝင်ဆောင်မိကနေကိုလည်းကျမကြီးဆောင်ရှောက်မှုပေးတာကာကွယ်ဆေးထိုးပေးတာတီဗီဆေးတွေပေးတာနဲ့ရက်ကွက်နဲ့ကြောင်းတွေကိုကွင်းစင်းပြီးကျမ်းမာရေးအသိပညာပေးရာတွေကိုလည်းပြုလုပ်နေပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမခတရင်အေဂျင်စီကနေ UAE ကိုပို့ပို့လိုက်တာဖြစ်ပါတယ်
မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကို VOA ရဲ့တနင်္ဂနွေနေ့ TV Magazine အစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ် VOA ရဲ့ TV အစီအစဉ်တွေကိုတော့ညနေခင်း Radio အစီအစဉ်ပြီးပြည်ချင်းညနေ9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးပါတယ် Asia Set 7.2 ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ဒီထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်အခုစနေညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူဝဲအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါရရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူမအေးသနာကျော်နဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်။
မင်္ဂလာပါစနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်ဒီညဆွေးနွေးကြမယ့်အကြောင်းအရာကတော့ကြေညာထားတဲ့အတိုင်းပဲရခိုင်ပြည်မြောက်ပိုင်းအကြံဖက်ပြည်ပခိုင်တွေနဲ့ပတ်သက်ပြီးတော့ဒီသတင်းမီဒီယာအဖွဲ့အစည်းတွေသတင်းရေးသားတင်ပြမှုမှာမှန်ကန်မှုရှိဖို့လွတ်လွတ်လပ်လပ်နဲ့သတင်းရယူနိုင်ဖို့အတွက်သတင်းသမားတွေရဲ့လုံခြုံရေးတာဝန်ယူစီစဉ်ပေးဖို့ဒီရက်ဖက်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာအဖွဲ့တွေကတောင်းဆိုနေတာနဲ့ပတ်သက်ပြီးတော့အခြေအနေတွေဘယ်လိုရှိလဲသတင်းသမားတွေသတင်းရယူတဲ့အခြေအနေတွေဘယ်လိုရှိလဲဒီပြည်ပခါပေါ်မှာမှန်မှန်ကန်ကန်ဘယ်လောက်ထိသတင်းတင်ပြနိုင်လဲဆိုတဲ့အကြောင်းအရာကိုဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးဖို့ပြည်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလည်းလေးလိုင်းပေါ်ရောက်ပါပြီကျမတို့ဒီကိုမိုးစော် VOA မြန်မာပိုင်းသတင်းဌာနကရန်ကုန်အခြေစိုက်သတင်းထောက်ကိုမိုးစော်လေးလိုင်းပေါ်မှာရောက်နေပါပြီ။ပြီးတော့ကိုမြင့်ကျော်သူကသတင်းမီဒီယာကောင်စီအဖွဲ့ဝင်ဖြစ်ပါတယ်။ကိုသက်ဆွေဝင်းကိုလည်းဖိတ်ကြားထားပါတယ်။လူငယ်နဲ့လူမှုသဟဇာတာဖြည့်ရေးစင်တာကဒါရိုက်တာဖြစ်ပါတယ်ရှင်။နောက်ပြီးတော့ပါဝင်ဆွေးနွေးဖို့ဆက်သွယ်လာကြတဲ့သောရရှင်တွေလည်းလေးလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်ရှင်။အခုဒီပြည်နိုင်ဆွေးနွေးမဲ့ဖိတ်ကြားထားတဲ့သူတွေကိုမေးခွန်းတွေမမေးခင်မှာကျွန်မပထမဦးဆုံးကျွန်တော် VOA ကိုရောက်နေတဲ့စာရီတွေကတချို့ကိုဖတ်ပြပေးချင်ပါတယ်။ကျော်ဝင်းမိုးဆိုတဲ့ Facebook ပေါ်ကသောရရှင်လှရေးထားတာပါ။အလေအညာသတင်းတွေတင်နေတဲ့မီဒီယာဖြစ်လို့မိမိလည်းနားမထောင်သူများတွေလည်းနားမထောင်ဖို့အစမ်းညို့တိုက်တွန်းနေပါရဲ့တဲ့။တော်စင်ဆိုတဲ့နောက်တစ်ယောက်ကတော့ဗမ်လိုက်စွာဖြင့်သတင်းမရေးတတ်ဘူးလား။ခင်ဗျားတို့ကိုယ်တိုင်ရခိုင်ဒေသကိုသတင်းမယူဘူးလား။နိုင်ငံအများစုကိုကြည့်ပါမွတ်စလင်တွေကပဲကဘာကြီးကိုရန်ဆနေတာစစ်မီးတွေဖြစ်အောင်လုပ်နေတာမသိဘူးလားမီဒီယာကမီဒီယာပိသားစွာကျင်မပတ်ဆံကတင်ကိုနောက်မပေါ့ဂုံသိခါကတော့ပါပါရဲ့ငွေနောက်ကိုမလိုက်ကြပါနဲ့တဲ့နောက်တစ်ယောက် empty min ဆိုတဲ့တယောက်ကရေးထားတာကတော့သူကတော့ဒီဘင်္ဂါလီနဲ့ရိုဟင်ဂျာဘာကြောင့်ဘလို့တုံးတယ်ဆိုတာကိုမေးထားတာဖြစ်ပါတယ်နောက်ပြီးတော့ဒီကြော်မျိုးလင်းကတော့ BBC ညာနေသည် VOA လိန်နေသည် RFA ရန်တိုက်ပေးနေသည် DVB သွေးထိုးပေးနေသည်ခလောက်ဆန်အကောက်ကျန်မိုးလုံးပြည့်မူတာဝါဒီလေလိုင်းဘော်ကအဖြစ်သမားများအားလုံးကိုတတိထားတဲ့တိုနီဟယ်ရင်ဂါဆိုတဲ့တော်ရချင်းကလည်းလက်ကိုကြဘိုးဖြစ်အောင်မပြောပါနဲ့လို့ရေးထားပါတယ်ဟုတ်ကဲ့အဲ့တော့ပထမဦးဆုံးကျမဒီသတင်းမီဒီယာကောင်စီဖွဲ့ဝင်ကိုမြင့်ကျော်ကိုနည်းနည်းလေးဒီစာရီနဲ့ပတ်သက်ပြီးတော့ဘလို့ထင်လဲဆိုတာလေးမေးချင်ပါတယ်ဒီစာရီကိုကြည့်ပြီးတော့လူထုနဲ့မီဒီယာကြားဆက်ဆံရေးကိုဘလို့သုံးသပ်မလဲကိုမြင့်ကျော်နည်းနည်းလေးအရင်သုံးသပ်ပြပါရှင့
်ဟိုပထမချက်ကတော့ကျွန်တော်အံ့ဩတာကအဲ့ဒီပြီးခဲ့တဲ့2017ခုနှစ်ဩဂုတ်လတည်ဟိုသတင်းစာရဲ့နောက်ကျောပုံးမှာပါခဲ့တဲ့ဟိုအရင်စစ်စိုးရရဲ့ဝါဒဖြန့်ဟို slogan တွေပေါ့နော်ဝါဒဖြန့်အဲ့ဒီကြွေးကြော်တန်တွေကိုအခုဒီနိုင်ငံဟိုနိုင်ငံခြားခြေဆိုင်မီဒီယာတွေဖြစ်တဲ့ BBC VOA RFA ပေါ့နော်ဒီ DVB ပါဝင်ပေါ့လေဒီမီဒီယာတွေကအရင်ဒီမိုကရေစီအသွင်ကူးပြောင်းရေးဒီမိုကရေစီရရှိရေးမှာဟိုတော်တော်လေးဟိုဘယ်လိုခေါ်မလဲအထောက်အကူပြုခဲ့တာကိုမြန်မာနိုင်ငံသာပြည်သူတွေလည်းအသိပဲဒါပေမဲ့အခုအဲ့ဒီဟာကလေးကိုစေအစိုးရလက်ထက်ကဝါဒဖြန့်နေဟို slogan တွေနဲ့ပြန်ပြီးတော့ဒီမီဒီယာတွေကိုပြန်တက်ခိုက်လာတဲ့ဟာကသွေးရူသားရူမဟုတ်ရလားလို့ကျွန်တော်ကတော့အဲ့လိုသံမြရှိတယ်နောက်တစ်ခါ Facebook ပေါ်မှာအဲ့ဒီသတင်းဌာနတွေရဲ့သတင်းတင်ဆက်မှုရဲ့အောက်မှာဆိုရင်အဲ့ဒီဟာမျိုးတွေကဒီ copy and paste နဲ့ဟို
ဒီနာမည်မျိုးစုံနဲ့အောက်မှာ
ဒါပြင်နဲ့ခြီးပြီးတော့ဟိုကျင်ရတော့လေ
အဲ့
ဒီဟာတွေကသူ့သွေးရသားရသဘောရိုးနဲ့တူးချင်းတူးချင်းကကျင်ရတဲ့ဟာမျိုးမှဟုတ်ရဲ့လားပေါ့နော်
ဟ ဟုတ်စာဒီ Facebook ဆာမျက်နှာမမြင်ရတဲ့သောရရှင်တွေလက်တခါရေးတည်တော်အောင်တည်တော်အောင်မှာကျွန်မပြောချင်တာဒီစာရီကကျွန်မတို့အခုVOA လေးလိုင်းပေါ်မှာဖတ်ပြလို့ရတယ်ရင်ကျေးတဲ့စာရီပါဒီပြင်ဟိုရာနဲ့ထောင်နဲ့ချီတဲ့Facebook comment တွေရရှိပါတယ်အဲ့ဒီစကလုံးတွေကတော့ဒီဟိုမီဒီယာပေါ်မှာဖော်ပြဖို့မပြောနဲ့ကျွန်မတို့ကိုယ့်ဘာကိုယ်တော့အတန်ထွက်ပြီးတော့ပြောကြည့်လို့မရလောက်အောင်မှာရုပ်ရင်းကြမ်းနဲ့စာရီဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုသာထားပြီးတော့ဒီသတင်းလွတ်လွတ်လပ်လပ်ရယူနိုင်ရေးကဒီဖြစ်ရမှာမဟုတ်ဘူး
ဘလို့ခေါ်မလဲလွတ်လပ်တဲ့သတင်းမီဒီယာတွေသတင်းရုပ်ပိုင်ခွင့်အဘယ်ကိစ္စမှမဆိုအရေးကြီးတယ်ဟိုတိုင်းသားလက်နက်ကင်ပြိပခ္ခပဲဖြစ်ဖြစ်အခုလိုမျိုးဟုတ်လားလူမျိုးအတိုင်းဝန်ပြိပခ္ခလို့ခေါ်ကြတဲ့ဟာမျိုးမှာပဲဖြစ်ဖြစ်ဟိုဘာသာရေးလူမျိုးရေးနဲ့ဆိုင်တဲ့ပြိပခ္ခမျိုးမှာပဲဖြစ်ဖြစ်လွတ်လပ်သောသတင်းရုပ်ခွင့်ကအမြဲတမ်းအရေးကြီးတယ်မျိုးမဟုတ်ရ တည်စေပြီးတော့လူတို့မြင်စေတဲ့အဲ့ရမျိုးနဲ့ဒီဖြစ်တဲ့ဟိုအဖြစ်ဖြစ်ရဲ့ဟိုဘယ်လိုခေါ်မလဲရုပ်ပုံကားချက်အကြီးကြီးကပေါ်မလာတော့ဘူးပေါ့နော်ဆိုတော့အဲ့ဒါကြောင့်မတူတဲ့အမြင်တွေကိုလည်းနားထောင်နိုင်ဖို့လိုတယ်ဒါပေမဲ့အချက်လက်မှားပြီးနေတော့သတင်းဖြန့်တာကိုတော့လက်မခံတာကျွန်တော်လည်းအဲ့ဒါကိုသဘောတူတယ်သို့တော့မတူတဲ့အမြင်တွေကိုနားထောင်နိုင်ဖို့လိုတယ်မီဒီယာတစ်ခုနဲ့တစ်ခုမတူဘူးဆိုချင်းကတဲ့ရှူတော့တွေမတူကြအောင်အမြင်တွေမတူကြအောင်အဲ့ဒါကိုလည်းဟိုလူအများကနားလေကြဖို့လိုတယ်ဒါပေမဲ့အခုကိစ္စကလူအများနားမလဲလို့ဆိုရဲဟာတဲ့အကျိုးစီးပွားရှိတဲ့လူတွေကမီဒီယာတွေကဟိုဘဲလိုက်နေတယ်ဆိုရဲဟာမျိုးကိုသူတို့ကဟိုမောင်းအော်ရင်ပုံဖော်ခြင်းပုံရတယ်လို့တော့ကျွန်တော်တော့အဲ့လိုပဲသုံးသပ်မိတယ်ခင်ဗျာ
ဟုတ်ကဲ့ကိုမြင့်ကျော်ပြောသွားတဲ့ဟိုအကြောင်းအရာပေါ့လေဟိုလူတအုပ်ကနေပြီးတော့ဟိုဒီသူတို့ဖြစ်စေခြင်းနဲ့ဟာကိုနည်းနည်းဟိုနှက်ချောင်းပေးနေတဲ့ဆိုတဲ့သဘောမျိုးဟိုပြောသွားတာလေးကိုတခြားသူတွေပြောတာလည်းနည်းနည်းကြားနေရပါတယ်အဲ့တော့ဟိုဒီလူငယ်တွေကြားမှာ Facebook ဟိုအသုံးများပြီးတော့ဟိုလူငယ်တွေတော့မကပါမမနိုင်ငံမှာက Facebook ကတော်တော်လေးကိုပေါ်ပူလာဖြစ်တဲ့အခုနောက်ပိုင်းမှာမီဒီယာတခုလိုဖြစ်လာတယ်ဆိုတော့ဒီ Facebook ပေါ်ကဒီလိုမျိုးဟိုစာ comment တွေကပဲဒီအကြောင်းအရာကိုပို့ပြီးတော့ဟိုအားလုံးစိတ်ဆိုးစေအောင်ဆွာပေးတယ်လို့များဖြစ်နေမလားဆိုတာလေးလည်းနည်းနည်းသိကြပါလေ။ဟိုကျမဒီမှာကိုသက်ဆွေဝင်းကိုခေါ်ကြပါလေ။ကိုသက်ဆွေဝင်းကလူငယ်နဲ့လူမှုသဟဇာတာဖြည့်ရေးစင်တာကနေပြီးတော့လည်းလူငယ်တွေအရေးဆောင်ရွက်နေတယ်ဆိုတော့ဒါရေးလည်းနည်းနည်းပို့ပြီးတော့တရားဝင်လေ့လာမိမယ်ထင်ပါလေ။ကိုသက်ဆွေဝင်းအခုလူငယ်တွေကြားမှာလည်းဒီလိုမျိုးဟိုအမုံတရားပွားများစေတဲ့ဟိုစာရေးအဖြတ်များပြီးတော့ဟိုဒေါသတကြီးရေးကြပြောကြဟိုမီဒီယာကိုလည်းမယုံဟိုဘယ်သတင်းကိုမှမယုံဖြစ်နေတာဘာကြောင့်မှလဲရှင်ဘယ်လိုထင်ပါလဲ
ဒီကျွန်တော်ကဒီ internet တွေရောဒီဒီဘက်နဲ့တိုင်းနေမှာဒီတဲ့တဲ့လောက်တူမှာ internet ကိုဆိုတော့မြန်မာတုံးလာရတဲ့အခါကျတော့ဒီကဒီ internet ကနေပြန်လာလို့တင်းကုန်တော့ကျွန်တော်မေးဖူတာပြောအဲ့လိုပုံစံမျိုးဖြစ်လာတယ် internet လေးဖြစ်ပြီးတော့ဒီ internet ကိုဒီနေ့ကဘာလို့ရှိတယ်ဒီကောင်းတော့ကောင်းတော့ပြရတယ်ကျွန်တော်မသိသေးဘူးအဲ့ဒီလိုကြမ်းနေပြီဆရာကြီးကလည်းတော်တော်ကြီးနေတာ။အဲ့ဒီမှာကတော့အဲ့ဒီကနေပြန်လာတဲ့အချိန်မျိုးဒီဟိုဟာပေါ့ဒီအစိုးရဆက်ကျင်တဲ့အဲ့ဒါဘီဒီယိုကနေဆက်ပြီးရတယ်ပေါ့နော်။အဲ့ဒီအရောဆက်ကျင်တဲ့ဒီအစိုးရအဲ့ဒီတိုက်ချုပ်တဲ့ခါမျိုးဒီအဲ့ဒီနဲ့ဒီဘာသာရေးနဲ့ပတ်သက်တာမျိုးဒီမျိုးနဲ့ဆက်သက်တာမျိုးဒီကနေဝင်ချလာခါမှာဒီရဆိုးရဲနေဖြစ်ပြီးလို့ပေါ့ပေါ့။ဆရာကြီးကလည်းဆက်ကျင်ကြတဲ့ခါမျိုးဖြစ်တယ်။အဲ့ဒီတော့ဒီမှာဒီဒီဒီအများကြီးအင်တာနက်ကကြာတော့ကြာတယ်ဘုရားအင်တာနက်ကဒီကနေ့တနည်းနည်းပြောရတယ်နားရည်ဆိုတာကိုခွင်ခွဲနိုင်တယ်ဒီအတိအကျတော့ဒီဒီဇိုင်းကတော့ကျွန်တော်ဆက်လာတယ်ကြာတတ်နေတယ်ဒီမှာဖြစ်ကြတယ်ခင်ဗျအခုကြည့်ရမယ်ဒါကတော့အဲ့အကောင့်ကြီးကအဖြစ်တွေလည်းရှိတယ်အတိအကျလည်းရှိတော့များတယ်ဒီအကောင့်ကြီးတွေကအခုအရင်ခောက်တယ်လို့ကဒီဖြစ်ခဲ့တဲ့ဟာတွေဒီဝေကြီးတဲ့ကျွန်တော်ဒီအဲ့ဒါတွေမှာဒီအလောဒီယာနဲ့ပတ်သက်ပြီးတော့ကြာတယ်ဒါလည်းဒီလိုမျိုးလည်းတိုင်းဖြစ်တာဆက်လာဖြစ်တော့ဘယ်လိုတော့လဲကြည့်လိုက်လို့ချင်းဖရန့်တရားနဲ့အဲ့လိုပုံရတာမျိုးဖြစ်နေတယ်ပြီးတော့ဒီလူတွေကဒီနည်းနည်းလည်းပြတာလည်းဒီလူတွေကပြတာဒါကလည်းကြာလို့ချင်းတော့ပြတာလည်းဆိုတော့အခုဒီဒီရခိုင်ပြည်ကဖြစ်နေတဲ့ဘက်မှာပြတာဒီဟိုတိုင်းရယ်လေးလည်းအကောင့်ကြီးကကျွန်တော်ပြပြီးလာတယ်အဲ့ဒါအဖြစ်တွေလည်းဖြစ်ဖြစ်နေတယ်ကျွန်တော်အတူတူဖြစ်နေတယ်ဒါကလည်းအကောင့်ကြီးကကျိုးကြီးတာမျိုးဖြစ်နေကြတယ်ပေါ့ကျွန်တော်တို့ဒီပြည်ကြီးကလည်းဒီဘာရီစင်းစောင်းတွေဖြစ်လာတယ်အဲ့ဒါဒီလေကျွန်တော်ကဒီတရင်တိတ်အတူတူကျွန်တော်အများကြီးထက်လာတယ်အဲ့လိုလေဒီတက်ဖို့မသိဘူးလေဒီထက်ရက်ရက်လို့ပြီးတော့ဒီတရင်ကြည့်နေတဲ့ဟာမျိုးကြီးအများကြီးထက်လာတယ
်အဲ့လိုမျိုးတရင်တူတွေဓာတ်ပုံတူတွေတင်လာတဲ့ဟာမျိုးကိုရောတာမန်ဒီ Facebook သုံးနဲ့ဟိုပြည်သူတွေအနေနဲ့ခွဲခြားသိနိုင်မှာလားရှင
့်ဒီကိုခက်ပါတယ်ဒီက ကျွန်တော်ဒီလိုရောက်ပါတယ်ဆိုလို့ရှိရင်အရင်ကကိုဒီတီတီကြီးကပြီးတော့ဖက်ချက်နဲ့ပုံစံလေးလေးကြာနေရှိတယ်ကျွန်တော်မင်းလေးရောက်ရှိရတယ်အခုလာပြီးရခိုင်ပြည်ကဆက်ကြတယ်မှာဆိုလို့ရှိရင်ဒီတော့အခုဖြည့်ဆည်းချက်လို့ပြီးတော့တင်ပြီးတော့ကျွန်တော်ကဘယ်လိုကနေပါသေးရောက်ပါမယ်ရှိနေတာဒီကအခုလည်းမဟုတ်ဘူးဟုတ်ပြီကွာအဲ့လိုရှိတယ်အဲ့လိုလည်းကျွန်တော်တို့ကြိုးကြတယ်တင်ပြချက်များရတယ်နည်းနည်းဒီကိုကြည့်လိုက်တယ်ဒီကနေ့ကကြတော့ဒီလိုဆက်လာပြီးဒီလိုဆက်တဲ့ပုံစံလေးတိုင်းကိုတင်ပြီးတော့မဟုတ်တဲ့ကလေးတွေကိုတင်ပြတော့ပြန်ပြီးဥပမာဒီကိုယ်တော်ကဒီအင်းဒီဒီကနေ့ရက်ဒီဟိုဟာလေးဖီးကတည်းကဘာပြောလဲကြောင့်အဲ့လိုဆက်လာနေလို့အကြရက်ဟိုနောက်ပိုင်းမှာပို့ပြီးတော့ဟိုဖြစ်လာတယ်ဟိုအစ်မရတာလေသူတို့ဒီတကယ်အပြည့်လို့ပုံစံလေးရှင်ရှင်စကားကြံရဟိုချေချင်တာပြရတာလေအခုရခိုင်ပြည်ကမှာဆိုလို့ရှိရင်လက်ရှိကကျွန်တော်ပြင်းပြင်းလေးပြောကြတယ်ကွာဒီရခိုင်မှာဖြစ်ပြက်ကလာဖြစ်ခဲ့တယ်ကွာရေမျိုးလေးကိုမဆန်းနှပြနေတယ်မဖြစ်နေရဖြစ်ဖို့ပြန်ဆက်လာပြီးတော့ရေရဲ့ဘုံလေးလောက်ပါလေဒီလိုတော့မဖြစ်နေဆန်းနှပြနေကြပြီဒီကောင်ကိုပြဿနာချနေဆိုမျိုးအချင်းချင်းကြားလိုက်ကြာပြီးပြီးဟာမျိုးရှိတော့အခုဒီလိုဒီမိုကရေစီရဲ့ဒီအဖြစ်ကတော့မှတော်လို့ပြန်ပြီးတော့ပြောရတော့တတိယအကြီးဆုံးကိစ္စကလည်းပြင်းထန်လာတယ်။အဲ့ဒါကြောင့်အကြီးဆုံးကြီးဆိုတော့အတင်းနဲ့ချိန်ပြီးတော့ကျွန်တော်ကအခုလုံးကိုဒီမဆွေးနေတော့လည်းဒီကောက်တော်လည်းဟုတ်ပါလေကြာမျိုးဖြစ်တာမျိုးကျွန်တော်ပြင်ပါတယ
်။
အဲ့ဒါကြောင့်ဒီနေ့ရက်ရက်ဆီကမှာလည်းအချင်းချင်းဖြည့်ခိမ့်နေတာမျိုး
ဖြစ်တယ်။ဟုတ်ကဲ့ဟုတ်ကဲ့ရှင်။
ဒါပေမဲ့ရှင်ကျွန်တော်တို့ဒီကိစ္စကိုဒီကိစ္စကိုရအောင်ပြန်လဲချပြီးဒီကိစ္စကိုရအောင်ပြန်လုပ်ချင်တယ်။ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ရှင်ကိုသက်ဆွေဝင်းရဲ့ဖုန်းလိုင်းကလည်းတိတ်မကောင်းတော့သူရရဲ့တုံးသက်ချက်ကိုနည်းနည်းလေးဟိုစားပြန်ပြီးတော့ချုပ်ပြီးတော့ပြောရမယ်ဆိုရင်ဒီမြန်မာနိုင်ငံမှာနောက်ပိုင်းနှစ်တည်းမှာခေတ်စားလာတဲ့အထူးသဖြင့် Facebook ပေါ့နော် Facebook ကလည်း Internet ပေါ်ပါဆိုတော့ဒီ Internet ပေါ်မှာဒီနိုင်ငံသားတိုင်းလိုင်းနိုင်ရမယ်ဟိုမပြောပြင်မယ်လည်းလိုင်းနိုင်ရမယ်ဟိုကျင်းဝေးအဲ့ဒါကိုမတိတာနောက်ပြီးတော့ဟိုသတင်းတွေမှာအမှားအမှန်ကိုဝေခွဲမရနိုင်မယ်နဲ့ဒီသတင်းတွေနောက်လိုက်ပြီးတော့ပဲဟိုပြောစားဖြန့်ကြရဲပြူကြရဲဖြစ်တာတွေကဒီပြဿနာတွေကိုပို့ပြီးမီးထိုးပေးတဲ့အရာတွေဆိုပြီးတော့သူသုံးသက်သွားပါတယ်။ဟိုဒီမှာအခုဒီရခိုင်ပြည်ပခန့်အခြေအနေပေါ်မှာသတင်းရယူမှုနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့သွားချင်ပါတယ်။ဒီတော့ဟိုပြီးခဲ့တဲ့သတင်းပတ်တွင်မှာဟိုပြည်ပခဖြစ်နေတဲ့ဒေတာကိုအစိုးရအစီအစဉ်နဲ့ဒီပြည်ရင်းပြည်ပသတင်းတောက်တွေသွားရမှာကျမတို့ရဲ့ VOE ကဟိုသတင်းတောက်ကိုမိုးစော်လည်းပါပါတယ်ရန်ကုန်သတင်းတောက်ပါ။ကိုမိုးစော်တွေ့ခဲ့ရတဲ့အခြေအနေလေးနည်းနည်းပြောပြပါရှင်။ဟိုသတင်းရယူမှုအခြေအနေစိတ်ချနိုင်မှုရှိပါလား။
စိတ်ကျဉ်းနှံ့မှုရှိပါလားဆိုတော့ကျဉ်းနှံ့မှုရှိတယ်လို့တော့ပြောရမှာဖြစ်ပါတယ်ဒါပေမဲ့အာရမှုရှိသလားဆိုရင်တော့နည်းနည်းတော့အဲ့ဒါပြောဖို့ခက်ပါတယ်ခက်ပါတယ်ဆိုတော့ဒီကျွန်တော်တို့တွားခဲ့ရတဲ့ခီးစဉ်တစ်လျှောက်မှဆိုလို့ရှိရင်တိကပြန်ပြောမယ်ဒီကျွန်တော်တို့စီစဉ်ပေးတဲ့ပြန်ကြားရေးနဲ့ဒေတာကအာဏာပိုင်တွေအတွက်ဆိုလို့ရှိရင်ကျွန်တော်တို့အတွက်လူတွေကိုသူတို့အထူးဂရုစိုက်ပြီးတော့မှဆောင်ရွက်ပေးထားတယ်တွေ့ရပါတယ်အဲ့ဒီပုံမှာတော့ကျွန်တော်တို့ကကျွန်တော်လူတွေတက်ပြီးဒီဆိုင်ပြည့်အတွက်ကျင်းတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့တွားရတဲ့ဒီသားတွေမှာကြာတော့ဘယ်လိုပြောမလဲဗျာ။ဒီမောင်းတော်မြို့မှာရောက်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရခိုင်လူမှုအတိုင်းဝိုင်းနေနဲ့ကျွန်တော်တို့တွေ့ရတယ်၊ကိုင်းသားတွေနဲ့တွေ့ရတယ်။ဒါပေမဲ့ဒီဟွာတွေကိုမမြင်မတွေ့ရဘူး။ဒီမွတ်ဆင်းမျိုးကိုမြင်တွေ့ရတယ်မျိုးတွေမရှိဘူး။နောက်သူတို့ရဲ့နေရာဒေသမျိုးတွေမှာကျွန်တော်တို့ဝင်ရောက်ပြီးတော့ဒီလိုရောက်ယူနိုင်ကြတာမရှိဘူး။အဲ့ဒီအပေါ်မှာတော့ကျွန်တော်အားမရဘူး။အဲ့ဒီအပိုင်းတွေမှာလည်းတချို့ဟာတွေမှာတော့လုံခြုံရေးအခြေအနေအကြောင်းအကြောင်းတွေကြောင့်ကျွန်တော်တို့ကိုအဲ့ရမျိုးအစီအစဉ်တွေလုပ်မပေးနိုင်ခဲ့တဲ့အနေအထားလို့ပဲကျွန်တော်ကသဘောပေါက်ပြီးတော့ဒီလက်ရှိဖြစ်ပေါ်နေတဲ့အနေအထားနဲ့ဒီဒုက္ခဒေသခံတွေရဲ့အနေအထားတွေနောက်ပဲကျွန်တော်တို့ဘယ်လိုပြောမလဲတရင်းရယူပြီးပြန်လဲရတဲ့အနေအထားမျိုးရှိပါလေ
။ဟုတ်ကဲ့အဲ့ဒါဆိုရင်ဒီအခုမြန်မာနိုင်ငံကနေပြီးတော့ဟိုလူတို့ရောဘာရောဝိုင်းပြီးတော့ကန့်ကွက်နေတဲ့နောက်ပြီးနိုင်ငံတကာသတင်းတွေမှာတော့ပြောနေတယ်ဟိုဘက်ကဒီမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့ဟိုဘာတစ်ခုမှကိုယ်တိုင်ကိုယ်ကြားမြင်ကြရတာမရှိဘူးပေါ့နော်
။ဟုတ်ပါတယ
်။ဟုတ်ကဲ့ဟိုအခုကျမလေးလိုင်းပေါ်မှာရောက်နေတဲ့ဟိုမိမျက်နဲ့လူတွေကိုအရင်ခေါ်ကြမှာပြီးသွားရင်သောရရှင်ရဲ့စာတွေကိုလည်းဖတ်ပြပေးမှာဖြစ်ပါတယ်ပထမဦးဆုံးကိုတီးလည်းမူသူကထိုင်းနိုင်ငံကပါထိုင်းနိုင်ငံကကိုတီးလည်းမူမေးချင်တာမေးလို့ရပါပြီကျမတို့ဒီလေးလိုင်းပေါ်မှာကိုမိုးစောကိုမြင့်ကျော်ကိုတက်ဆွေဝင်းဒီပြင်နိုင်ရှင်နေကြတဲ့သူတွေရှိနေပါတယ်ရှင
်ဟုတ်ပါခင်ဗျာကျွန်တော်အနေနဲ့ကတော့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်တော့အရင်ကဦးတင်းနေအစိုးရအခက်ကဒီပလီကိုတိုက်ခိုက်တာကျွန်တော်တွေ့နေရပါတယ်ခင်ဗျာနောက်ပြီးတော့သူဖြစ်ပြန်ကဗလားတွေကိုသူတို့အံတမအနာကျင့်လို့ကျွန်တော်မြင်နေရတယ်နော်ဖုန်းမှာတပားပါတော့အဲဒီကြောင်ဗလားကိုရိုက်တတ်တာအဲ့လိုမလုပ်သင့်ပါဘူးဗျဘာဖြစ်လဲဆိုတော့အခုဖြစ်တာလည်းကျွန်တော်တို့အနေနဲ့မြင်နေရတာတော့ဒီဗလားတွေကဓာတ်နဲ့ခုတ်တယ်ဗျဟိုစစ်ကတော့ခဏနဲ့ပြစ်တယ်ဆိုတော့ဒါမခံနိုင်လို့ဒါဒီဒုနယ်ကသူဖြစ်တဲ့ပုံစံမျိုးကျွန်တော်တွေ့ရပါတယ်
နော်တိုက်တာလည်းစခန်းတွေမှာကလားတိုက်ကလားတိုက်တာစခန်းနော်နောက်ပြီးတော့အစိုးရစစ်တပ်ဝင်တော့တိုက်ခိုက်တဲ့ခါကျတော့နော်ဒီဟာတွေအကုန်လုံးမီးလောင်ကုန်တယ်ကြနောက်ပြည်လည်းမီးလောင်ဆိုတော့ဒါသူတို့ဝင်မှမီးလောင်လို့ဆိုတော့ဒါတိတာတော့ဗျာ
ဟုတ်ကဲ့ကိုကြည့်နေမှုအာ
နောက်တစ်ခေတ်ကိုကြီး
ဟုတ်ကဲ့ကိုကြီးလည်းမို့အခုပြောနေတဲ့အထက်မှာဟိုခုနကဖုန်းကြီးကနေပြီးတော့မွတ်စလင်ကိုရိုက်တက်တယ်နောက်ပြီးတော့ဗလီတွေကိုမီးရှို့တယ်ဆိုတာကိုကြီးလည်းမို့အနေနဲ့ဘလို့သိရတာပါလဲဘယ်သတင်းကနေပြီးတော့သိရတာပါလဲရှင
့်ဟုတ်ကဲ့တွေ့နေရပါတယ်ခင်ဗျာတီမီရနေတယ်ကျွန်တော်တွေ့နေရပါတယ
်
နောက်ပြီးတော့ကျွန်တော်ကအရင်ကလည်းကျွန်တော်တော်သားတွေပါနော်အစိုးရ
ဟုတ် TVR ဆိုတာဘယ်သတင်းဌာနတွေကနေသိရတာပါလဲကျမတို့ဒီမြန်မာနိုင်ငံဟိုကနေပြီးတော့တရားဝင်ထုတ်ပြန်တဲ့သတင်းတွေမှာကြည့်ရတာပါလားရှင
့်ဟုတ်ကဲ့ခင်ဗျာကျွန်တော်ကြည့်ရပါတယ်အဲအဲဒါမို့အခုနောက်ပိုင်းမှာလည်းဒီလိုပဲအစိုးရစစ်တပ်ဝန်ထမ်းတွေကလည်းမိလောက်ကိုများတော့ဗာပြီးတော့ငိုင်းတည်တယ်အဲ့ဒါရွာသားတွေမပါဘူးလို့ကျွန်တော်လုံးဝပြောလို့မရပါဘူးခင်ဗျာ
โอเคဒါကိုထိုင်းရကိုတိလိုက်မှုအမြင်မှာသူကတော့ဒီဟိုမြန်မာဘက်ကနေပြီးတော့ဒီဟိုဒီမောင်းတော့ဒေတာအခြေအနေနဲ့ပတ်သက်ပြီးတော့ဟိုဗလီတွေပါရမီရှိုးခံရတာတွေ့တယ်လို့ပြောပါတယ်ကျမတို့ကတော့ဟိုကျမတီးရတလောက်ကတော့အဲ့ဒါတွေကိုမြန်မာသတင်းတွေမှာမတွေ့ရသေးပါဘူးเนาะဆိုတော့ဟိုအခုအဲ့အခြေအနေကိုနည်းနည်းလေးပို့ပြီးတော့တီးရအောင်လို့ဒီမောင်းတော့ဒေတာမှာသတင်းရယူဟိုသတင်းကိုရိုင်းသတင်းတောက်လုပ်နေတဲ့ဟိုဒေတာကန်သတင်းတောက်ဟိုကိုအောင်ကိုလေးလိုင်းပေါ်ဖိတ်ချင်ပါတယ်ကိုအောင်ရဲ့အခြေအနေလေးကိုအောင်ဘာများမေးချင်လဲနောက်ပြီးတော့ဘာများပြောချင်လဲဝင်ပြောပါရှင
့်အဲဟုတ်ကဲ့ဆိုတော့ဆရာကိုစင်းကျော်တို့ကိုသက်စီတို့ပြောလိုက်တယ်ကျွန်တော်တို့သိပါပြီဟိုအဲ့ဒါဆိုတော့ဟိုဆရာတောက်ပြောရတယ်ဆိုများတော့ဖြစ်တော့ဒီပြည်သက်တွေတော်တော်များဟာကျွန်တော်တို့ကဒီ wrong message တွေရထားတယ်ပေါ့နော်မှားယွင်းနေတဲ့အချက်လေးတွေသူတို့သိထားတယ်ဆိုတာတော့တော်တော်လေးထင်ရှားဖြစ်နေပြီကအဲ့တော့ဒီမောင်တော်အနေထားမှာကတော့အဲ့ဒီအခြေအနေကဟိုကျွန်တော်တကယ်သတင်းရယူတဲ့မြေပြင်မှာသတင်းရယူနေတဲ့အခြေအနေတွေကတော့တော်တော်လေးအခက်အခဲတွေရှိနေတော့ဝင်ပြဆိုတော့ကဒီကိုမိုးတော်တို့ကတော့သူအစိုးရအစီအစဉ်နဲ့တွားတဲ့အတွက်ကြောင့်သူတို့အတွက်လုံခြုံရေးတွေသူတို့ရဲ့ခရီးစဉ်ကတော့အဆင်ပြေခဲ့တယ်ပေါ့လေဟိုအာဟိုအားပြရပြီမယ်လို့ထိုက်လျောက်တော့ကျေနပ်မှုရှိတယ်လို့ပြောတယ်ကျွန်တော်တို့တကယ်မြေပြင်မှာလက်ရှိပေါ့လေဒီမှာနေထိုင်ပြီးတော့လုံနေတဲ့လူတွေအတွက်ကြတော့ဟိုတော်တော်ကိုအခက်အခဲတွေရှိနေတော့ကျွန်တော်တို့သတင်းသမားတွေအတွက်လုံခြုံရေးကိစ္စတွေရောနောက်ပြီးတော့သတင်းသားသမားတွေပေါ်မှာဆိုတော့ကဒီအဲ့ဟို slogan အဟောင်းတွေကိုပြန်ပေါ်ပြီးတော့ဒီတိုက်ခိုက်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကိုယ်တိုင်မြေပြင်ပေါ်မှာဟိုရံပြူခံရတဲ့အနေအထားမျိုးတွေပေါ့နော်။နောက်ပြီးတော့ဒီဟိုပြင်းပြင်းထန်ထန်တားမြစ်တဲ့အခြေအနေမျိုးတွေကိုကျွန်တော်တို့ကကြုံနေရတယ်ဗျ။အဲ့တော့ဘယ်လောက်ထိခက်လာလဲဆိုတော့နောက်ပိုင်းမှာကျွန်တော်တို့ကဒီဒေသခံဟိုတိုင်းရင်းသားတွေနဲ့တွေ့ဆုံမေးမြန်းမှုနောက်ဒီဒုက္ခသည်စခန်းတွေမှာတင်ပြရယူဖို့အခြေအနေတွေအဲ့ဒါတွေတော့မာတော်မကိုကျွန်တော်တို့ကတော်တော်လေးကိုဟိုခက်ခဲဖြစ်လာတဲ့အနေအထားတွေဖြစ်နေတယ်ဗျ။အဲ့တော့ဒီမောင်တော်ဒေသမှာဖြစ်နေတဲ့အခြေအနေတွေကိုတင်အမှန်လေးသိရအောင်အတွက်ဒီလိုကိုတင်ပြဖို့ဆိုတာကတော့တော်တော်လေးကိုစိန်ခုံမှုတွေများနေသေးတဲ့အနေအထားလိုပဲကျွန်တော်အနေနဲ့တော့ပြောချင်တယ်ဗျ။
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟိုမောင်းတော်ဒေတာမှာသတင်းရယူနေတဲ့နေကန်သတင်းတောက်ကိုအောင်ပြောတော့တာဖြစ်ပါတယ်။ဟိုဒီမှာဟိုသတင်းသမားတွေပုံမှာကန့်သတ်မှုတွေရှိတယ်လို့ကိုအောင်ကပြောတယ်။ခုနကကိုမိုးစောကကြတော့ဒီဟိုသူတို့လုံခြုံရေးရတော့ဟိုနေရာတိုင်းကိုသွားလို့မရအောင်အစိုးရလိုက်ဖို့ပေးတဲ့နေရာပဲသွားပြီးတော့သတင်းရယူခဲ့ရတယ်လို့ပြောတယ်ဆိုတော့ဟိုကိုမြင့်ကျော်ဟိုမေးချင်ပါတယ်ကိုမြင့်ကျော်ဟိုဒီတစ်ခေါက်သတင်းရဒီတစ်ခေါက်ဖြစ်ရပေါ့နော်ပြိပခဒီပြိပခနဲ့ပတ်သက်ပြီးတော့သတင်းသမားတွေသတင်းရယူတာမှာဟိုကန့်သက်ချက်တွေသူတို့ပြောနေတယ်လို့ရှိပါလားအဲ့ဒီကန့်သက်ချက်တွေကရောကျမတို့ဗမာနိုင်ငံကဟိုဒီစေသတင်းမီဒီယာဥပဒေနဲ့ညီပါလားရှင
့်ဟုတ်ကဲ့ဟိုကန့်သက်ချက်တွေရှိနေတာကျွန်တော်တို့ရခိုင်ဒေသခံသတင်းတော့ဒီဒီကကိုဒီရက်ပိုင်းမှာကြားရတာပေါ့နော်ဟိုနောက်ကရန်ကုန်ကသွားတဲ့ဒီ mainstream media ကသတင်းတောက်တွေလည်းအဲ့ဒီကိုရောက်ပြီးတော့ကိုယ့်အကူကိုယ့်စီမံကိုသတင်းယူတဲ့ခါမှာအုတ်ချုပ်ရီဟိုသူတွေအုတ်ချုပ်ရီပေါ့နော်ဟိုအဲ့ဒီအာဏာပိုင်တွေကခေါ်ပြီးတော့ပြီးခဲ့တဲ့ AP လာကထုတ်ထားတဲ့ပြည်တော်စုဆိုရအဖွဲ့ယုံကထုတ်ထားတဲ့ရခိုင်မှာသတင်းသမားတွေသတင်းရယူခွင့်မပြုကြောင်းဆိုတဲ့စာကိုဖတ်ပြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကြီးကတော့တကယ်တမ်းသတင်းမီဒီယာဥပဒေမှာပါတဲ့အခန်း၃မှာပါတဲ့သတင်းသမားတွေရဲ့ရပိုင်ခွင့်ပေါ့နော်ပြိပခါဖြစ်တို့စစ်ပွဲစစ်မဲ့ဖြစ်ပေါ်တဲ့ဒေသတွေမှာစင်းရင်ဥပဒေနဲ့ညီတည်င်းရယူမယ်ဆိုရင်အဲ့ဒီလူတွေကလုံငင်းအာဏာပိုင်တွေရဲ့အကာအကွယ်ကိုလည်းတောင်းခံနိုင်ခွင့်ရှိတယ်တည်င်းနဲ့ပတ်သက်တဲ့ဖြစ်စီဖြစ်စရာဟုတ်လားကင်မရာတို့လိုဟောနှုတ်စာအမှတ်စုစာတို့အဲ့ရမျိုးကိုဖြစ်စီသိမ်းစီခြင်းကလည်းကျင်းလို့ပိုင်ခွင့်ရှိတယ်လို့ရေးသားတာရှိတယ်ဆိုတော့အဲ့ညာကအခုလက်တွေ့ဒီရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဧပြီလတည်းကစပြီးတော့တည်င်းရယူခွင့်မရှိပါဘူးလို့ပြည်တော်စုဆိုတာအဖွဲ့ယုံကထုတ်ထားတဲ့စာကဘလူအသေးပေဆောင်လဲဆိုတဲ့ဟာကမေကွန်းထုတ်เสียဖြစ်နေတယ်ပေါ့နော်ဆိုတော့တကယ်တမ်းတော့အခုလို
ပြည်ရေးဝန်ကြီးဌာနအစီအစဉ်နဲ့၃ရက်စီးစဉ်လို့ဟာမျိုးကတစ်လမှတစ်ခါနှစ်လမှတစ်ခါလိုမျိုးဖြစ်တယ်တကယ်တမ်းကျတော့သတင်းအဖြစ်ဖြစ်ဆိုနေ့စဉ်နဲ့အမျှဖြစ်နေတော့ဒီလွတ်လပ်တဲ့သတင်းမီဒီယာသတင်းဌာနအသီးသီးကဟိုယူကျင်တဲ့သတင်းယူခွင့်ကိုတတ်နိုင်တဲ့ဘက်ကအစိုးရပံ့ပိုးပေးဖို့ပဲရှိတယ်အဲ့လိုမဟုတ်ဘဲနဲ့စောစောပြောသလိုဟိုကန္တမိတ်ဆိုတဲ့စာဖတ်ပြပြီးတော့ဒီဒေသမှာတရားဝင်သတင်းယူခွင့်မရှိဘူးဆိုတဲ့ဟာကတော့သတင်းစီးဆင်းမှုကိုတားမြစ်ထားတယ်လို့ဖြစ်နေတယ်အဲ့ဒီအခြေအနေကလည်းတကယ်တမ်းအထက်ကဟိုအစိုးရအဖွဲ့ရဲ့ခေါင်းဆောင်ပိုင်းကတိလားမတိလားဆိုတဲ့ဟာမျိုးလည်းကျွန်တော်တို့မေးစရာမျိုးဖြစ်နေတယ်ပေါ့နော
်ဟုတ်ကဲ့ဟိုဆာနောက်ပြီးတော့လုံခြုံရေးကြောင့်တချို့နေရာတွေသွားလို့မရဘူးဆိုတာမျိုးပေါ်မှာရောဘယ်လိုကိုမြင့်ကျော်သုံးသက်ပါလဲရှင်ဘာဆိုတော့ဟိုနိုင်ငံတကာမှာဒီဟိုအကြီးအကျယ်စစ်ပွဲဖြစ်နေတဲ့အခြေလေပိုင်းဒေသတွေကိုဟိုသတင်းတောက်တွေကဒီကတက်ကြောင်းနေနဲ့လိုက်ပြီးတော့သွားပြီးတော့ဟိုမြေပြင်ခြေနေကိုပေးပို့တာမျိုးတွေကတော့ဟိုတာတကားတွေရှိရလေဆိုတော့ကြတော့အဲ့လိုမျိုးဟိုအဲဒါလုံခြုံမှုရှိတဲ့အပိုင်းကိုပဲသွားပါဟိုလုံခြုံမှုမရှိတဲ့ဘက်ကတခြားတစ်ဖက်ပေါ့လေဟိုဘက်ကအခြေအနေတွေကိုမသိရဘူးဆိုရင်ကြတော့ဒီသတင်းတွေကိုဘယ်လိုများမှန်မှန်ကန်ကန်ရေးမလဲရှင
်ဟုတ်ကဲ့အခုကသူတို့တားမြစ်ထားတဲ့ဟာတားမြစ်ပုံကတကယ်အန်ရရှိလို့ဆိုတာထက်ကိုအားလုံးကိုခြုံပြီးတော့ဒီဒေတာတစ်ခုလုံးကိုမတွားနဲ့ဒီမျိုးနယ်တစ်ခုလုံးကိုမတွားနဲ့သတင်းမြူနဲ့ဆိုတဲ့ဟာမျိုးဖြစ်နေတော့ဒီသတင်းဟိုအချက်လက်လွတ်လပ်တဲ့သတင်းမီဒီယာတွေကသတင်းမှန်မှန်ကန်ကန်ဟိုဖော်ပြနိုင်ဖို့ကဟိုတော်တော်ကိုအခက်အခဲရှိတယ်အတားအဆီးရှိတယ်ပေါ့နော်ဆိုတော့ဟိုအစိုးရတို့ဟောလာစသဖြင့်သူတို့ကသူတို့ထုတ်ပြန်ကြေညာချက်ကိုကြည့်ပြီးတော့သတင်းရေးစီခြင်းတယ်ပေါ့နော်အဲ့ဒီဟာကလည်းတကယ်တမ်းကြရင်တော့ဟိုလွတ်လပ်တဲ့ဟောလာဒီမိုကရေစီနိုင်ငံတို့လိုလွတ်လပ်တဲ့သတင်း press ဟိုလွတ်လပ်တဲ့သတင်းမီဒီယာလွတ်လပ်ခွင့်ရှိတဲ့နေသားမျိုးမှာအဲ့ဒီဟာကတော့မစီလျော်ဘူးလို့ကျွန်တော်ထင်တယ်ပေါ့နော်။ဟု
တ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။
အမြင်တွေရှိမယ်မတူတဲ့ရှုထောင့်တွေရှိမယ
်။
အဲ့အမျိုးကိုလည်းနားလည်ဖို့အစိုးရလိုအပ်တယ်လို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်။ဒီမှာတော်ရရှင်ဟိုကျွန်တော်တို့စီစာရေးလာတဲ့ American ပြည်အောင်စုကတော်ရရှင်မောင်ဒက်သနာရဲ့စာကိုနည်းနည်းလေးဖတ်ပြခြင်းပါတယ်။ဟိုပထမပိုင်းမှာတော့သူကဒီသတင်းမီဒီယာတွေကိုလုံခြုံစွာသတင်းရယူဖို့တင်ပြထုတ်လွှင့်ခွင့်တွေပေးတဲ့နယ်လို့ယူဆပါတယ်တဲ့။အဲ့လိုရေးထားပြီးတော့ဒီနိုင်ငံရေးပါတီတွေမြေကမ်းအမျိုးသားရေးဝါဒများဝါဒီများအကြမ်းဖက်သမားတွေရဲ့သတင်းမီဒီယာတွေနဲ့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေရဲ့တစ်ဖက်ဆောင်းနေဝါဒဖြန့်နာတွေပဲတွေ့နေရလို့ဟိုပူးပေါင်းဆောင်ရွက်နိုင်တဲ့နည်းလမ်းတွေလည်းပျောက်နေပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့သတင်းတွေလည်းမှေးမိန်နေပါတယ်။ဆိုပြီးတော့သူရေးထားတာကိုရန်နိုင်အိစာလေးဆက်ပြီးတော့ဖတ်ပြပေးပါဟိုဒုတိယအပိုက်ကနေစပြီးတော့ဖတ်ပြပေးပါရှင
့်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကဘင်္ဂါလီအကြမ်းဖက်သမားတွေကြောင့်ဖြစ်ပေါ်လာတဲ့မတည်ငြိမ်မှုတွေနဲ့ဒုက္ခတွေပြဿနာကိုပြည်သူတွေပုံမှန်သိရှိနိုင်ဖို့အတွက်အစိုးရနဲ့တက်မတော်ခေါင်းဆောင်တွေညှိနှိုင်းပြီးသတင်းမီဒီယာသမားတွေကိုလုံခြုံစိတ်ချစွာသတင်းရယူနိုင်ခွင့်နဲ့တင်ပြထုတ်လုပ်ခွင့်တွေကိုပေးတင်တယ်လို့ယူဆမိပါတယ်။အကြောင်းကတော့ရခိုင်ပဋိပက္ခနဲ့ပတ်သက်ပြီးကျွန်တော်တို့ပြည်သူတွေမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်လို့စိတ်မရှိတဲ့နိုင်ငံရေးပါတီများ၊မြက်ကန်းအမျိုးသားရေးဝါဒီများ၊အကြမ်းဖက်သမားတွေရဲ့သတင်းမီဒီယာများနဲ့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားသူတွေရဲ့တစ်ဖက်ဆောင်းနေဝါဒဖြန့်နေတာတွေကိုပဲတွေ့နေရတာကြောင့်အစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်မဲ့နီလန်းတွေပျောက်နေရပါတယ်။ဒါအပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံနေရတဲ့သတင်းတွေကလည်းမေးမိန်နေပါတယ်။အဆိုဆုံးကတော့သတင်းမီဒီယာသမားတွေကိုကန့်သတ်လွန်အားကြီးတော့ကုလသမဂ္ဂအနေနဲ့အစိုးရရဲ့လှုံ့ဆော်ချက်မှန်သမျှကိုထည့်သွင်းစဉ်းစားတဲ့အားနည်းနေတာကြောင့်အစိုးရမှဒေသဖွံ့ဖြိုးရေးနဲ့တည်ငြိမ်ရေးလူမျိုးစုနှစ်ခုကြားပြန်လည်ပေါင်းစည်းရေးတို့အတွက်အခက်တွေ့နေပါတယ်။အကယ်၍သတင်းမီဒီယာတွေကိုသာလုံခြုံစိတ်ချစွာသတင်းရယူခွင့်နဲ့တင်ပြထုတ်လုပ်ခွင့်တွေကိုပေးခဲ့မယ်ဆိုရင်ကုလအပါဝင်နိုင်ငံတကာအတိုင်းအဝိုင်းကရခိုင်ရေးကိုပုံမှန်သိရှိလာနိုင်ပြီးအစိုးရတက်မတော်နဲ့ရက်ဖက်လူဖွဲ့စည်းတွေအတွက်များစွာအကျိုးရှိနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့သူကတော့သတင်းလွတ်လွတ်လပ်လပ်ရယူခွင့်ပေးတင်ပါတယ်။ဒါမှသာသတင်းမှန်တွေကိုတင်ပြနိုင်ပြီးတော့ဒီမြမအစိုးရရဲ့ဒီဟိုဒီပြည်ပခဖြေရှင်းရေးလှုပ်ရက်တွေပုံမှန်လည်းနိုင်ငံတကာကပို့ပြီးတော့တည်ဝင်ယုံကြည်လာမှာဖြစ်ပါတယ်လို့ရေးထားတာပါ။ဒီမှာကျွန်မဟိုဒီအစီအစဉ်လည်းပြီးခင်နေလို့အချုပ်လေးပဲမေးချင်ပါတယ်။ဟိုအခုဟိုဖြစ်နေတာကဒီကျမတို့ရားသမျှဒီမြန်မာမီဒီယာတွေကရောနိုင်ငံသားမီဒီယာတွေကရောသတင်းတင်ပြနေတဲ့သတင်းတွေကိုလူတို့ကလုံးဝမယုံကြည်ဘူးဆိုတာတွေ့လာရတဲ့အချက်ပါပဲအဲ့တော့ဒီသတင်းမီဒီယာတွေပေါ်မှာဟိုသတင်းမီဒီယာတွေနဲ့ထုတ်လွှင့်ပေးနေတဲ့သတင်းတွေကိုအမှားတွေဆိုပြီးတော့လူတို့ကမယုံကြည်တဲ့ကိစ္စကိုဘယ်လိုများဖြေရှင်းနိုင်မလဲလို့ထင်လဲကိုမိုးစောဖြေပါတစ်ချက်လောက်ခက်တူတူလေးပါပဲ
ဟိုအကြီးကပြည်ထောင်တာကကျွန်တော်တို့ဒီအခုလောလောဆယ်မြန်မာပြည်ရဲ့ဒီမိုကရေစီအခုကြောင်းကာလမှာဆိုရင်သတင်းမီဒီယာတွေပေါ်မှာအစိုးရရောတက်တော့ဒီလောက်ထိ လိုက်ရောမှုရှိလဲဘယ်လောက်ကြည့်ပြီးခံနိုင်စွမ်းရှိလဲဘယ်လောက်ကြည့်လက်လက်ခွင့်ပေးလဲဆိုတာအစားမင်းကထုတ်အောင်မလုပ်ဘူးလေဗျာနောက်တစ်ချက်ကအခုလိုမျိုးဒီတစ်ခါချစ်နေတဲ့လူဖွဲ့ကြီးနှစ်ဖက်ပေါ့အဲ့နှစ်ဖက်ကတော့ဒီသတင်းမီဒီယာတွေပေါ်မှာဘယ်လောက်ကြည့်လက်ခံတဲ့အနေအထားရှိရဲ့ပေါ့အဲ့ဒီဟာတွေကစပြီးအခြေခံကြမယ်လို့ထင်ပါတယ်ဗျာအဲ့ဒီဟာတွေပေါ်မှာအခြေခံစဉ်းစားနိုင်ပါလားခုနပြောတဲ့ချက်တွေကိုကျွန်တော်တို့ဖြည့်ဆည်းလို့ရမယ်လို့ပဲကျွန်တော်တော့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုမိုးစောကိုမျိုးကျော်အနေနဲ့ဩဒီသတင်းတွေပေါ်မှာသတင်းမီဒီယာပေါ်မှာလူလူရဲ့ယုံကြည်မှုမြန်မာလူလူပေါ်အထူးသဖြင့်ဘယ်လိုများပြောင်းပြီးတော့တည်ဆောက်လို့ရမလဲရှင်ကိုမျိုးကျော်ကြားရပါလား
ဟုတ်ကဲ့
ဟုတ်ကဲ့ပြောပါ
ကျွန်တော်အမြင်မှာတော့သတင်းမီဒီယာ30ရှိတယ်ဆိုအဲ့ဒီသတင်းမီဒီယာ30လုံးသတင်းများယူနိုင်အောင်ဖွင့်ထားပေးဖို့ပဲပေါ့နော်အဲ့လိုဖွင့်ထားပေးတဲ့အခါမှာဟိုအချက်လက်တွေလွှဲမှားရင်လေလွှဲမှားတဲ့သတင်းမီဒီယာက5ခုရှိမယ်ကြံတဲ့25ခုကတော့အချက်လက်လွှဲမှားတဲ့ဟာတွေနဲ့မတူတဲ့တကယ်အချက်လက်မှန်နေပေါ်ပြမယ်ဆိုအဲ့ဒီ5ခုကသူ့ဟာသူဟိုမမှန်ကန်တဲ့အချက်လက်ဆိုတာပြိတက်ကတိသွားမှာပဲဆိုတော့အဲ့လိုမဟုတ်ပဲနဲ့ဟိုပိတ်ထားတဲ့အခါမှာဒီထုတ်ပြန်ချက်တွေနဲ့ပဲအမှီပြုတဲ့အခါမှာနောက်တစ်ခုကတော့အမြင်တစ်မျိုးတည်းသာထွက်စေခြင်းနဲ့ဟိုရှိစေခြင်းနဲ့ဟိုအကျိုးစီးပွားရှိတဲ့ group တွေ interest group တွေပေါ့နော်အဲ့လိုမျိုးတွေကမီဒီယာကိုဟိုဝေဖန်ကြတိုက်ခိုက်ကြဆိုတော့အဲ့ဒီဟာကအစိုးရရဲ့ဟိုမီဒီယာပေါ်မှာထားရှိတဲ့မူဝါဒကပထမအရေးကြီးဆုံးလို့ထင်ပါတယ်ပွင့်လင်းပြီးသွားသတင်းယူနိုင်ဖို့ကသာပံ့ပိုးပေးရင်တော့ဒီအန်ဒီလိုနေသားမျိုးကလူထုကမီဒီယာပေါ်မှာအင်းတောင်းတဲ့နေသားမျိုးကပြောပါသွားမယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကိုမြင့်ကျော်သုံးသက်တာကျေးဇူးတင်ပါတယ်ကိုသက်ဆွေဝင်းကရောဒီဟိုဟိုသတင်းတွေကိုလက်မခံနိုင်တဲ့သတင်းတွေကိုဒီလူလူကခါခါတိတိဖြစ်တဲ့ကိစ္စကိုကျွန်တော်တို့ကြော်လွားဖို့ဘယ်လိုလုပ်နိုင်မယ်လို့ထင်ပါလဲရှင်ဝိုင်းပြီးတော့ခက်တိုတိုလေးပြောပါနော
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီမှာပြောပြနေတာကျွန်တော်ဒီအဖိုးရကအဖိုးရရဲ့ဒီသတင်းဖြစ်ပြနေတိုင်းမှာလေဒီပူရကြီးဒီဒီမှာဖြစ်ပြနေတဲ့သတင်းတွေဒီမှာဖြစ်နေချင်းဒီဖြစ်ပြကလည်းဖြစ်နေတဲ့ဖြစ်ပြနေတဲ့ solution ဒီဒီဒီဖြစ်ရကျုပ်ကိုလည်းဒါဒီရဲ့စိတ်ကိုပို့ပြီးတော့ဒီကြောက်တဲ့ဖြစ်စီပုံစံလေးနဲ့ပြေးရအေးမှာတက်တော့နေတယ်ဟိုဒီဘောမကြတင်ရဲ့ဒီတက်နေတယ်ဟာဒီစကလေးနဲ့ဆက်ဖို့ပုံစံလေးရတယ
်
ဒီပြေးရရရှိတယ်ဒါရီရလေးကတော့ဒီပြည်ရဲ့ဒီစိတ်ပြေးပြီးတော့ပြက်ကြာပြက်ပြရမျိုးဒီမီဒီယာလေးကိုမီဒီယာလေးဖြစ်နေတယ်ဟု
တ်ကဲ့ဆိုတော့ဒီဟိုပို့ပြီးတော့လူတွေကိုပြဿနာဖြစ်နေတဲ့အချိန်မှာပို့ပြီးတော့လုံးစော်ပြီးတော့ဟိုအမုန်းတရားတွေပွားများနေတဲ့တဲ့င်းတွေကိုဟိုတတ်နိုင်သမျှတေချာစဉ်းစားဆုံးဖြတ်ပြီးတော့မှဟိုထုတ်လွှင့်ဖို့ပေါ့နော်ဆိုတော့ဟုတ်ကဲ့ဟိုဒီမှာသောရရှင်တယောက်ကအနိုင်မခံဆိုတဲ့သောရရှင် Facebook မှာရေးထားတာပါအမှန်ကိုပြောရင်ဘေးထွက်နေရတယ်တဲ့မီဒီယာတွေမှတ်ထားပါအမှန်ကိုတင်ပြတဲ့အတွက်ကျွန်တော်တို့ကတော့ကြိုက်ပါတယ်လို့ပြောထားပါတယ်ဟုတ်ကဲ့ဟိုမီဒီယာကတော့ဒီတဲ့င်းတောက်တွေလိုက်နာရမယ့်ကျင့်ဝတ်ဖြစ်တဲ့ဟိုတဲ့င်းကိုဘက်မလိုက်ဖက်နဲ့အမှန်ကန်ဆုံးအမြန်ဆန်ဆုံးတင်ဆက်နိုင်မှုဆိုတဲ့ကျင့်ဝတ်ကိုတော့လက်ကင်ထားရမှာတေးကြပါရဲ့ရှင်။ဒါရိုက်လေးလိုင်းအစီအစဉ်ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်နော
်။စနေညဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုရနိုင်တင်ပြပေးပါမယ်ရှင
်။ရောက်ကိုရီးယားနိုင်ငံကိုပြင်းထန်ဆုံးဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ PR တွေဖေးပြီးတော့ဆွေးနွေးပွဲသကဝိုင်းကိုပြန်ရောက်လာအောင်လုပ်ဖို့လိုတယ်ဆိုတာကိုအမေရိကန်နဲ့တောင်ကိုရီးယားကောင်းဆောင်တွေထပ်လောင်းအတည်ပြုခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရုံကပြောကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့တောက်ကြနေကတယ်လီဖုန်းနဲ့ပြောခဲ့ကြတယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကပြောပါတယ်အမေရိကန်တောင်ကိုရီးယားဂျပန်နိုင်ငံတို့ကြားအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်ဖို့နဲ့မြောက်ကိုရီးယားကမတိမငြိမ်ဖြစ်အောင်နဲ့စီးရီးယားရန်စတဲ့အပြုမှုတွေအချိန်မြင့်လှုပ်ဆောင်လာတဲ့အပေါ်မှာသူတို့အနေနဲ့ပူးပေါင်းပြီးတုံ့ပြန်သွားဖို့အတွက်ခေါင်းဆောင်တို့ဆွေးနွေးခဲ့ကြတာဖြစ်တယ်လို့လည်းအင်ပီရောရဲ့ကြေညာချက်မှာပြောထားပါတယ်။မုန်တိုင်းနဲ့တင်တက်ဆက်စ်နဲ့လူအီဇီယားနာပြည်နယ်တွေအတွက်ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးရန်ပုံငွေ10ဘီလီယံနီးပါးရရှိဖို့အမေရိကန်သမ္မတဒေါနယ်ထရမ့်ကအထက်လွှတ်တော်ကိုတောက်ကြနေကစာရေးသားတောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုချက်ဟာဟာဗီအာရီဂိမ်းမုန်တိုင်းပြီးကစားပြန်လည်နေရာချထားရေးအတွက်ရမုံငွေသာဖြစ်ပြီးတော့ဒီထဲမှာပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီရဲ့သဘောဘေးအန္တရာယ်ဆိုင်ရာရမုံငွေ 9.4 ဘီလီယံနဲ့အသေးစားလုပ်ငန်းပိုင်ရှင်တွေအတွက်ချင်းငွေတန်း450လဲပါဝင်ပါတယ်။ကင်ညာနိုင်ငံရဲ့တရားရုံးချုပ်ကသမ္မတဦးဟူတူကန်ညက်တအနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာမဲမှတ်သမားမှုတွေရှိခဲ့တယ်ဆိုပြီးတော့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပြီးတဲ့နောက်ကင်ညာနိုင်ငံရဲ့တရားရေးစနစ်ကိုပြင်ဆင်ဖို့စဉ်းစားသွားမယ်လို့သမ္မတကင်ညက်တက်ကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
။တရင်တင်ချုပ်ကိုကိုရင်တိုင်းကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမူကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ T1 ဖြစ်ပါတယ်။ကျွန်မရှားဖောင်းပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံ
ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.